Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ16ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာမှာပါဆီးရီးယားကိုကျူးကျော်မှုတွေရပ်ဆန့်ရေးအတွက်တူရကီသမ္မတကိုဖိအားပေးဖို့ American 2သမ္မတ Mike Pence ဦးဆောင်ပြီးတူရကီကိုတွားရောက်မှာဖြစ်ပါတယ် Ranger တွေဌာနေပြန်ရေးအတွက် Bangladesh အစိုးရပြုစုထားတဲ့လူ9000ပါစီးရင်တဲ့ခုကိုမြန်မာအစိုးရစီစစ်ဖို့အတွက် Bangladesh အစိုးရကပေးအပ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီ
ကောင်းပါပြီမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ American လွှတ်တော်ဘက်ကကြိုးပမ်းချက်တွေပေါ် American လုပ်ငန်းရှင်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
ဒီ American လွှတ်တော် American အစိုးရဘက်ကမြန်မာစစ်တပ်ကိုသူတို့တာဝန်ယူမှုနဲ့ဆက်ဆက်ပြီးတော့စီးပွားရေးပိတ်ဆို့မှုရလို့ချင်တယ် Facebook မှာ
တရင်စီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါ Washington DC မှာကျင်းပနေတဲ့ကမ္ဘာပံအစည်းအဝေးကိုတက်ရောက်နေတဲ့မြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကဘာတွေတင်ပြခဲ့တယ်လဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်
ဆီးရီးယားအရှေ့မြောက်ပိုင်းဒေသမှာတူရကီရဲ့ကျူးကျော်မှုတွေရပ်ဆန့်ရေးအတွက်တူရကီသမ္မတကိုဖိအားပေးဖို့ဒုတိယသမ္မတ Mike Pence ဦးဆောင်တဲ့အစ်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာတူရကီကိုသွားဖို့လုပ်နေပြီလို့သမ္မတ Donald Trump ကအင်္ဂါနေ့မှာကြေညာပါတယ်။ဒုသမ္မတ Mike Pence နဲ့အတူနိုင်ငံခြားရေးဝန်ကြီး Mike Pompeo လည်းလိုက်ပါသွားမှာဖြစ်ပြီးသူတို့ဟာဗုဒ္ဓဘူးနေမှာထွက်ခွာမှာဖြစ်ကြောင်းသမ္မတ Trump ကအင်ဂျူရောနှင်းစီဥယျာဉ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တူရကီဘက်ကအပြစ်ရက်ဖို့အတွက် American ကတောင်းဆိုမှာဖြစ်တယ်လို့လက်ရှိမှာအပြင်းထန်ဆုံးအရေးယူမှုတွေချမှတ်ထားကြောင်းလည်းပြောပါတယ်။အစ်မြင့်ကိုယ်စားလှယ်အဖွဲ့ကချက်တပရင်းနေမှာတူရကီသမ္မတ Recep Tayyip Erdogan နဲ့တွေ့ဆုံမှာဖြစ်ပြီးဒီတွေ့ဆုံပွဲမှာအမျိုးသားလုံခြုံရေးအကြံပေး Robert O'Brien နဲ့ IS တိကျနှစ်နည်းကမ္ဘာလုံးဆိုင်ရာပူးပေါင်းမှုနဲ့ Syria အရေးဆိုင်ရာအထူးတန်တမန်ဖြစ်တဲ့တန်မကြီး James Jeffrey တို့လည်းပါမှာဖြစ်ကြောင်းသမ္မတကပြောပါတယ်။အဲ့ဒီ data မှာအဖြစ်ခန့်ချက်ချင်းရက်ဆဲဖို့နဲ့ညှိနှိုင်းမှုတွေရအောင်လုပ်ဖို့ American တန်ိတ်တန်ချထားမှုကိုဒုသမ္မတ Mike Pence ရှင်းလင်းပြောကြားမှာဖြစ်ကြောင်းသမ္မတအင်ဗျူထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တွေ့ဆုံပွဲအတွင်းမှာလည်းတကယ်လို့တူရကီနဲ့ညှိနှိုင်းအဖြစ်မထုတ်ခင်အချိန်အထိအမေရိကန်ရဲ့စီးပွားရေးတန်ခတ်မှုကိုဆက်ပြီးထားမယ်ဆိုရဲသမ္မတထရမ့်ရဲ့တန်းနေထန်ချထားမှုကိုဒုသမ္မတကထပ်လောင်းပြောကြားမှာဖြစ်ကြောင်းနဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အမေရိကန်အလုပ်တော်ကော်မတီ3ခုအဖွဲ့ဝင်တွေဟာအမေရိကန်သမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်ခဲ့ကြရမှာအင်ကာနီမှာလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ကြားနာစစ်ဆေးမှုတွေဆက်လက်လုပ်ခဲ့ကြရတယ်။ဥရောပနဲ့ယူရေးရှားဒေသဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး George Kent ဟာအင်ကာနီမှာကြားနာစစ်ဆေးမှုခံယူဖို့လွှတ်တော်အစည်းအဝေးကိုသွားခဲ့ပါတယ်။ George Kent ဟာလုတ်သက်ရှည်တန်တမန်အမှုတန်းတစ်ခုဖြစ်ပြီးယူကရိန်းနိုင်ငံဆိုင်ရာ John Jin သူလည်းဖြစ်ပါတယ်။တနင်္လာနေ့ကပြုလုပ်ခဲ့တဲ့ကြားနာပွဲမှာတော့ American သမ္မတ Donald Trump ရဲ့ Russia နဲ့ဥရောပဆိုင်ရာထိပ်တန်းအကြံပေးဖြစ်သူ Fiona Hill ကယူကရိန်းနိုင်ငံဆိုင်ရာ American သမ္မတကြီးဟောင်း Marie Yovanovitch ကိုသမ္မတ Trump ကအလုပ်ထုတ်ပြပေးခဲ့တာကိုသူ့အနေနဲ့စန့်ကျင်ခဲ့ကြောင်း American Outlook Competition ရှေ့မှောက်မှာထွက်ဆိုခဲ့ပါတယ်။အင်ဖြူရောကယူကရိန်းနိုင်ငံကိုဖိအားပေးခဲ့တဲ့ကိစ္စအပေါ်မှာလည်းအမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ် John Bolton ကစိုးရိမ်ပူပန်ကြောင်းပြောကြားခဲ့တယ်လို့လည်းသူကပြောပါတယ် Fiona Hill ရဲ့ကြားနာပွဲကိုတကားပိတ်လုပ်ခဲ့တာဖြစ်ပေမဲ့ AP New York Times နဲ့ Washington Post သတင်းဌာနတွေကကျနာပွဲတဲ့ယင်းညောင်းဝင်သူတွေကိုကိုကွာပြီးအသေးစိတ်ဖော်ပြရေးသားခဲ့ကြတာပါပြီးခဲ့တဲ့သတင်းမှာကသမ္မတ Trump ရဲ့ပုဂ္ဂိုလ်ရေးရှိနေတူဖြစ်သူ Rudy Giuliani ကယူကရိန်းနိုင်ငံဆိုင်ရာတာမတ်ဂျီဟောင် Yovanovitch ရဲ့ဆွမ်းဆောင်ရည်ကိုဝေဖန်ခဲ့ပြီးတဲ့နောက်ပိုင်းမှာတာမတ်ဂျီဟောင် Yovanovitch ကအောက်လွှတ်တော်ကျနာပွဲကိုနိုင်ငံရေးဝန်ကြီးဌာနကပိတ်ပင်တဲ့ကြားကတွားရောက်စစ်ဆေးခံယူခဲ့ပါတယ်အဲ့ဒီကျနာပွဲမှာသမ္မတ Trump ဟာသူ့ကိုမမှန်မကန်နဲ့မခိုင်လုံတဲ့အကြောင်းပြချက်တွေနဲ့အလုပ်ကထုတ်ပြခဲ့တယ်လို့ထွက်ဆိုထားခဲ့ပါတယ်အောက်လွှတ်တော်ကော်မတီတွေဟာ Rudy Giuliani ကိုလည်းတော်ကိုလာရောက်ဖို့စင်ကောစာထောက်ထားခဲ့ပေမဲ့သူကတွားရောက်ခြင်းတွားရောက်ဖို့ညှင်းဆိုထားပါတယ်။ဒါကြောင့်သူကလွတ်တော်ကိုမထေမြတ်မြင်ပြုမှုနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတရုတ်နိုင်ငံတွေနဲ့စီးပွားရေးလှုပ်ဆောင်မှုမှာသူကအမှားတစုံတရာမကျူးလွန်ခဲ့ဘူးလို့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်ကပြောဆိုလိုက်ပေမဲ့သူ့ရဲ့ဒီလှုပ်ဆောင်မှုကြောင့်သူ့ဖခင်ပေါ်ဝေဖန်မှုတွေဖြစ်လာစေမှာကိုသူမစင်စားမိခဲ့တာမှားကြောင်းဝန်ခံခဲ့ပါတယ်။အင်ကာနဲ့ ABC ရုပ်သံတွစ်ဆုံမေးမြန်းကမှာဟန်တာဘိုင်ဒန်ကဖြစ်ကြားခဲ့တာပါ။သူ့ရဲ့လှုပ်ဆောင်မှုကြောင့်အရင်ဒုသမ္မတတာဝန်ယူထားသူအခုဒီမိုကရက်ပါတီသမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်နေတဲ့သူ့ဖခင်ဂျိုးဘိုင်ဒန်ပေါ်ဝေဖန်စရာတွေဖြစ်လာတယ်လို့ဟန်တာဘိုင်ဒန်ကပြောပါတယ်။သူဟာအရင်သမ္မတဘဲရက်အိုဘားမားလက်ထက်ကသူ့ဖခင်ဒုသမ္မတဖြစ်တာဝန်ထမ်းဆောင်နေချိန်မှာယူကရိန်းစွန့်ရင်ကုမ္ပဏီတစ်ခုဖြစ်တဲ့ဘာရစ်မာမာဘုတ်ဖွဲ့ဝင်လူကြီးတယောက်ဖြစ်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။သူဟာတရုတ်ပုတ်ကလစ်ကကုမ္ပဏီတစ်ခုမှာဘုတ်ဖွဲ့ဝင်လူကြီးတာဝန်ယူထားရကနေလဲနှုတ်ထွက်ခဲ့တယ်လို့သူ့ရှေ့နေကတနင်္လာနေ့ကပြောပါတယ်။ယူကရိန်းသမ္မတနဲ့ဂျွန်လာတယ်လီဖုန်းဆက်သွယ်ပြောကြားမှုကနေသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ရေးလှုပ်ဆောင်မှုတွေပေါ်လာခဲ့ပြီးခဲ့တဲ့လကစပြီးဟန်တာဘိုင်ဒန်ဟာလူမြင်ကွင်းကိုတိတ်မထွက်ခဲ့ပဲအခုမှမီဒီယာနဲ့ပြောဆိုမှုပြုတ်လုခဲ့တာပါသမ္မတထရမ့်အစိုးရဖော်ရသူ့ရဲ့ယူကရိန်းကအလုပ်တွေနဲ့ပတ်သက်ပြီးမမှန်သတင်းလွှင့်နေတယ်လို့လည်းသူကမေးမြန်းကမှပြောပါတယ
်2008ခုနှစ်ကစီးပွားရေးအကြက်တဲ့ဂျုံတွေ့ခဲ့ရပြီးနောက်ပိုင်းကမ္ဘာစီးပွားရေးဟာအနည်းကွေးဆုံးဖြစ်နေတယ်လို့ကမ္ဘာငွေကြေးရမငွေအဖွဲ့ IMF ကပြောပါတယ် American နဲ့တရုတ်နိုင်ငံတို့အကြားကကုန်သွယ်ရေးစစ်ပွဲကြောင့်စီးပွားရေးလုပ်ငန်းတွေအကြားမဝင့်မရဲဖြစ်မှုတွေမြင့်တက်နေပြီးရင်းနှီးမြှုပ်နှံမှုတွေကြာစင်းနေချိန်မှာ IMF ကအခုလိုပြောလိုက်တာဖြစ်ပါတယ်။ကြက်တဲ့အစ်ကိုရင်ဆိုင်မှုနီလန်းတွေအကန့်အသတ်ရှိနေတာကြောင့်ဘဝရရေးဆွဲသူတွေအနေနဲ့ပူပေါင်းအပြေရှာကြဖို့တိုက်ထွန်းသားတယ်လို့ကမ္ဘာစီးပွားရေးလာလာဟာမတေချာမရေရာမှုနဲ့စွန့်စားရမယ့်အန္တရာယ်တွေနဲ့ဝိုင်းနေတယ်လို့လည်းသတိပေးထားပါတယ်။နှစ်ပတ်လည်ညီလာခံကျင်းပစဉ်ကမ္ဘာစီးပွားရေးအလားအလာကြောင့်သတင်းစာရှင်းလင်းပွဲပြုလုပ်စဉ်မှာ IMF ရဲ့စီးပွားရေးပညာရှင်အဖွဲ့ကောင်းဆောင်ဂျီတာဂိုတိကိုပင်နကစီးပွားရေးကြာစင်းမှုတွေနဲ့အတူပြန်လည်နှလန်းထူဖို့မတေချာကြကြောင်းကမ္ဘာစီးပွားရေးလာလာမပြဖြစ်နေတယ်လို့ပြောပါတယ်။ကွန်တွဲတက်မှမြင့်တက်နေချိန်မှာလွန်ခဲ့တဲ့နှစ်အတွင်း IMF ကကကမ္ဘာစီးပွားရေးတိုးတက်မှုနှုန်းကို3လပတ်တိုင်းမှာ short ချခံမှန်းနေတာဖြစ်ပါတယ်။နောက်ဆုံးထုတ်ပြန်တဲ့ခံမှန်းချက်မှာ short ချတဲ့နှုန်းအရကမ္ဘာစီးပွားရေးတိုးတက်မှုနှုန်း300ခန့်နှုန်းခံမှန်းထားတယ်လို့2010ခုနှစ်ခံမှန်းချက်ကိုလည်းရခိုင်ခံမှန်းထားချက်တဲ့ short ချခံမှန်းကြရမှာ 3.4 ခန့်နှုန်းသာရှိမယ်လို့ဆိုပါတယ်။ကွန်တွဲရေးပဋိပက္ခနဲ့ကာယုံချမှုကမ္ဘာတစ်ဝိုင်း short ချသွားတာကြောင့်လည်းကွန်တွဲရေးကပ္ပကုံတွေတိုးတက်မှုနှုန်းချဆင်းကြရမှာအခုပထမနှစ်ဝက်မှာ 1.1 ခန်းနှုန်းသာတိုးတက်ခဲ့ပါရခင်ဗျာ
ဖီယိုရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Rohingya တွေထားနေပြန်ပို့နိုင်ရတဲ့ Bangladesh အစိုးရပြုစုထားတဲ့လူ 9,000 ပါနောက်ထပ်စီးရင်အသစ်တစ်ခုကိုမြန်မာအာဏာပိုင်တွေစီးစစ်ဖို့အတွက်ပေးအပ်ခဲ့တယ်လို့ Bangladesh နိုင်ငံခြားရေးဝန်ကြီး AK Abdul Momon ကအင်ကာနေမှာပြောကြား Bangladesh BBS သတင်းမှာဖော်ပြထားပါတယ်။အင်ကာနေအစောပိုင်းမှာ Bangladesh နိုင်ငံခြားရေးဝန်ကြီးဌာနအရှေ့တောင်အာရှဆိုင်းယားညွှန်ကြားမှုချုပ် M. Delwar Hossain ကဒီစီးရင်ကိုမြန်မာတမတ်ကြီးဥလွန်ဦးကိုလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။အင်ကာနေပေးရတဲ့စီးရင်ပြန်မြန်မာအာဏာပိုင်တွေစီးစစ်ဖို့အတွက်အရင်တုန်းကပေးပို့ထားတဲ့ Rohingya စီးရင်ကတော့9,000ခွဲလောက်ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးမိုမန်ကပြောပါတယ်။ Rohingya တွေဌာနပြန်ရေးလုပ်ငန်းစဉ်အတွက်မကြသေးခင်ကဖွဲ့စည်းလိုက်တဲ့ Bangladesh မြန်မာနဲ့တရုတ်သုံးပွင့်ဆိုင်အလုပ်ဖွဲ့ပထမဆုံးစီဝေးကိုမကြခင်မှာစတင်မှာဖြစ်ကြောင်းနဲ့ဒီလိုစီဝေးချင်းပတ်ဖို့အစီအစဉ်တွေလုပ်နေပြီလို့လည်းဝန်ကြီးမိုမန်ကပြောပါတယ်။ရခိုင်ပြည်နယ်ကနေ Bangladesh ဖက်ထွက်ပြေးခေါ်လုံကြတဲ့ Rohingya တွေဌာနပြန်ပို့ရေးအတွက်လက်တွေ့အခြေအနေစူးစမ်းလေ့လာရေးဆိုင်ရာသုံးပွင့်ဆိုင်အလုပ်ဖွဲ့ကိုဖွဲ့စည်းဖို့ပြီးခဲ့တဲ့လနယူးယောက်ကုလသမဂ္ဂထရင်းကြီးလာကန်ဘေးရွက်အစည်းအဝေးမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့သဘောတူညီခဲ့ကြတာပါ Rohingya ဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကသူတို့ကိုစစ်စစ်ပြီးပြန်လက်ခံမှာဖြစ်ကြောင်းပြောတယ်လို့သူတို့ဌာနပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကကုလသမဂ္ဂအဖွဲ့အစည်းနဲ့ပါလက်တွဲဆောင်ရွက်နေတာဖြစ်ပါတယ်လက်ရှိမှာဘင်္ဂလားဒေ့ရှ်အစိုးရက Rohingya တသန်းကျော်ကိုလက်ခံထားရတာပါ
အာဆီယံလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်မြန်မာစင်ကာပူမလေးရှားနဲ့ထိုင်းနိုင်ငံတို့ကကိုယ်စားလှယ်တွေဟာဒေသတွင်းနယ်စပ်ဖြတ်ကျော်ဖြစ်ပွားနေတဲ့မိခိုလွှမ်းမှုပြဿနာကိုဖြေရှင်းဖို့နဲ့အနာဂတ်မှာထပ်မံမဖြစ်ပွားအောင်အဖွဲ့ဝင်နိုင်ငံတွေအကြားပုံမှန်ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့တောင်းဆိုလိုက်ပါတယ်။အော်တိုဘာ၁၄ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီနိုင်ငံ၄နိုင်ငံကိုယ်စားလှယ်၄ဦးကဒီနှစ်ဖြစ်ပွားခဲ့တဲ့မိခိုလွှမ်းမှုပြဿနာဟာအရှေ့တောင်အာရှဒေသကဒေသခံ ပြည်သူပြည်သားတွေရဲ့အခြေခံအခွင့်အရေးပေါ်စိုးကျတက်ရောက်စေခဲ့တယ်လို့ဆိုပါတယ်။စင်ကာပူကဒေါက်တာရှာရှီဂျာယာကူမာမလေးရှားကအဲရစ်ပေါ်ဆန်မြန်မာကတာမာဂျီဦးလာမြင့်နဲ့ထိုင်းနိုင်ငံကဒေါက်တာအမရာပွန်စီပစ်တိုက1998ခုနှစ်1998ခုနှစ်တုန်းကတော့ဒေတာအတွင်းတော်မီအပြင်းထန်လောင်ကျွမ်းပြီးနောက်အာဆီယံအဖွဲ့ဝင်တွေကြားလက်မှတ်ရေးထိုးချုပ်ဆိုခဲ့ကြတဲ့နေဆက်ဖြတ်ကျော်မိကုံဖုံးလွှမ်းလေတုညဉ့်ညံ့မှုစတိုင်အာဆီယံသဘောတူညီချက်ကိုရည်ညွှန်းပြောကြားခဲ့ကြပါတယ်။ဒီစာချုပ်မှာလေတုညဉ့်ညံ့မှုကိုကာကွယ်တားဆီးဖို့နဲ့လေ့လာဆောင်ကြဉ်ဖို့မြို့သားအဆင့်ဒေတာအဆင့်နဲ့နိုင်ငံတကာအဆင့်ပူးပေါင်းဆောင်ရွက်ဖို့ပါရှိခဲ့ပြီးမဲ့လည်းမိကုံလွှမ်းမှုပြဿနာဟာဖြစ်ပြီးဖြစ်နေတဲ့ပြဿနာတစ်ခုဖြစ်နေကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာမွေးစေဝါမှောက်ခိုးရောင်းဝယ်မှုကိုအမြင့်ပြတ်ရှင်းလင်းမှုစီမံကိန်းချလှုပ်ဆောင်နေတာဖြစ်ပြီးခုရက်ပိုင်းတွင်ကာလတန်ဖိုးအဖြစ်ဘတ်တန်ပေါင်း1400ကျော်တန်ဖိုးရှိတဲ့မွေးစေဝါစစ်ကြွစီ9တန်းကိုနဂေါ်ဆွမ်ခေမှာဖမ်းဆီးရမိတယ်လို့ထိုင်းမြန်မာနယ်စပ်ချင်းရန်ခရိုင်ဘက်ကလာတဲ့ဘိန်းဖြူနဲ့အိုက်စ်လို့ခေါ်တဲ့မွေးစေကီလိုများစွာကိုလည်းဖမ်းမိခဲ့ကြောင်းထိုင်းအာဏာပိုင်တွေကအောက်တိုဘာ15ရက်အင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ရကနေမွေးစေဝါတွေနဲ့အတူခုဖမ်းဆီးရမိသူတွေဟာထိုင်းမနေ့ကချင်းရိုင်ဘက်ကတွန်းလာတဲ့မွေးစေဝါတွေကိုအဓိကဖြန့်ချီပေးနေသူတွေဖြစ်ကြောင်းပြောပါတယ်။အောက်တိုဘာ23ရက်ကနဝတ်စကန်ခရိုင်မှာတောင်ပေါ်တိုင်းသားတူမောင်းလာတဲ့ကားကိုရဲတပ်ဖွဲ့ဖမ်းဆီးရကထိုင်းမြောက်ပိုင်းကလာတဲ့စိတ်ကြွဈေး9တန်းကိုဖမ်းမိတာပါ။
ဖိလစ်ပိုင်နိုင်ငံအေရှင်ဖြစ်လက်ခံကျင်းပမယ်အကြိမ်30မြောက်ရှစ်တောင်အရှာအားကစားပြိုင်ပွဲမြို့သားဘောလုံးပွဲအတွက်အင်္ဂါနေ့ကမနီလာမြို့တော်မှာအုပ်စုအသီးသီးခွဲတာမှာမြန်မာအသင်းကအေရှင်ဖိလစ်ပိုင်အသင်းနဲ့အတူအုပ်စု A မှာကျခဲ့ပါတယ်။ဒီအုပ်စုမှာပါတဲ့တခြားသွင်းတွေကတော့မလေးရှား၊ကမ္ဘောဒီးယားနဲ့တီမောလက်စတေအသင်းတွေဖြစ်ပါတယ်ခင်ဗျာ
။ပုတ်တပူနေနေခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကပြောပြသွားတာပါရှင်။အခုတော့သတင်းလှော်တွေကိုဆက်လက်တင်ဆက်မှာပါ။မြန်မာနိုင်ငံကရခိုင်ပြည်နယ်အကျပ်အတဲမှာတာဝန်ယူမှုတာဝန်ခံမှုရှိလာစေဖို့မြန်မာစစ်တပ်ကိုအမေရိကန်ဘက်ကပြစ်မှတ်ထားအရေးယူမဲ့ကိစ္စမှာစီးပွားရေးပိတ်ဆို့မှုတွေပါပါလာမယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်နိုင်တယ်လို့အမေရိကန်လုပ်ငန်းရှင်တွေဘက်ကမြင်ကြောင်းအမေရိကန်အာဆီယံစီးပွားရေးကောင်စီက VOE ကိုပြောပါရယ်။အပြည့်စုံကိုဆက်ပြီးနှာစင်ပါရှင်။မြန်မာနိုင်ငံမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေကိုတုံ့ပြန်လှုံ့ဆော်မှုရည်ရွယ်ချက်နဲ့ဝါရှင်တန် DC အခြေစိုက်အမေရိကန်အာဆီယံစီးပွားရေးကောင်စီဦးဆောင်တဲ့အမေရိကန်လုပ်ငန်းရှင်များအဖွဲ့ဟာပြီးခဲ့တဲ့စက်တင်ဘာလအကုန်ကမြန်မာနိုင်ငံသွားရောက်ပြီးအစိုးရတာဝန်ရှိသူတွေအပါအဝင်မြန်မာကုန်သည်ဆက်မှုအသင်းချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့ Chevron, Ford, Google, Amazon,Coca-Cola, Mastercard, Visa စတဲ့ American စီးပွားရေးကုမ္ပဏီကြီးတွေရဲ့ကိုယ်စားလှယ်တွေလည်းအဲ့ဒီအဖွဲ့ထဲမှာပါဝင်ခဲ့တာပါ။ဒါကြောင့် American လွှတ်တော်နဲ့အစိုးရဘက်ကမြန်မာစစ်တပ်အပေါ်ပြစ်မှတ်ထားပိတ်ဆို့ရေးယူရေးကြိုးပမ်းချက်တွေအပေါ်မှာ American လုပ်ငန်းရှင်တွေဘက်ကဘလို့သဘောထားရှိပါသလဲ။ American ASEAN စီးပွားရေးကောင်စီရဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ရေးမှူးကိုလှဖုံးမြင့်ကအခုလိုပြောပါရစေ
။ဒီ American လွှတ်တော် American အစိုးရဘက်ကမြန်မာစစ်တပ်ကိုသူတို့တောင်ဝင်ယူမှုနဲ့ဆက်ဆက်ပြီးတော့စီးပွားရေးပိတ်ဆို့မှုများလှုပ်ရှင်တယ်ပိတ်ဆို့မှုများစီးပွားရေးမဟုတ်ပါဘူးချိုးကိစ္စတွေမှာဆိုဗီဇာပိတ်ဆို့မှုများပါလှုပ်ရှင်တယ်ဆိုတော့သဘောထားတစ်ခုထွက်လာတဲ့အခါမှာစီးပွားရေးဘက်ကိုအဲ့ဒီပိတ်ဆို့မှုကရောက်သွားရင်ထွက်လာနိုင်တဲ့နောက်ဆက်တွဲဆိုးကျိုးတွေကပြည်တွင်းမှာရှိရဲအဲစီးပွားရေးများကိုရိုက်ခတ်နိုင်တယ်ဆိုတော့ကျွန်တော်ကမြင်တယ်အဲ့တော့ကျင်းပြောရတော့ဗျာဒါတခြားဆေးတခြားပေါ့နော်
မြန်မာနိုင်ငံမှာစစ်တပ်နဲ့မကင်းတဲ့စီးပွားရေးလုပ်ငန်းအများအများရှိနေတဲ့အတွက်ဒါတွေကိုပိတ်ဆို့ရေးယူမယ့်အစားမြန်မာနိုင်ငံရဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဥပဒေနဲ့အညီပြည်ရင်းကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတိုးတက်အောင်လုပ်သင့်တယ်လို့မြင်ကြောင်းကိုလာဖုံးမြင့်ကဆိုပါတယ
်။လူမျိုးတက်နဲ့ဆက်ဆက်တဲ့လုပ်ငန်းတွေအကုန်လုံးလုံးလည်းစီးပွားရေးပိတ်ဆို့မှုနဲ့ထက်တက်ကလုပ်ငန်းတွေကလည်းစီးပွားရေးပိတ်ဆို့မှုနဲ့ထက်ရင်ဒါရင်ဆက်ဆက်နေတဲ့လုပ်ငန်းတွေဆိုတော့ထားတော့ဒါပေမဲ့ဒီလိုမျိုးရှိနေပြီဆိုတဲ့ကောလိုက်ပြီးတော့ကျွန်တော်တို့ due diligence ပေါ့ဗျာ။နော်လိုက်ပြီးတော့ရှေ့နေနေမှားရအဲဒီ researcher တွေမှားရနဲ့ဒီဥစ္စာရှိမရှိဆက်စပ်မှုရှိမရှိကို live ဖြစ်တဲ့ process ကြီးကအချိန်လဲကြာတယ်။ငွေလဲကုန်တယ်။ပြီးတော့လူဝင်ရလဲအရန်တုံးရတယ်ဗျာ။အဲ့တော့ down down တဲ့ company အကြီးဆိုတော့ကျွန်တော်ပြောဝင်တဲ့ company GE တို့နော် Coca-Cola တို့ company ကြီးဆိုတော့ဒါတော့တက်တယ်။ဒါပေမဲ့ American ဘက်ကအဲသေးလက်ငယ်လုပ်ငန်းတွေ SME တွေကြတော့ဒါမျိုးရှိနေပြီဆိုကြဲဟိုကသူတို့ကအမှားမခံနိုင်ဘူးလေငွေပမာဏလည်းလဲတာ哦ပြီးတော့သုံးနိုင်တဲ့ပမာဏကိုယင်းညံတဲ့ပမာဏကိုလဲတဲ့အတွက်မြန်မာ market ကိုကြည့်ရောမကြည့်ရောအဲ့လိုဖြစ်တာအဲ့တော့အဲ့လိုမျိုးနေရာမှာဟိုရတဲ့နဲ့ခွင့်ရေးတွေအဖြစ်တဲ့ပူပေါင်းဆောင်ရွက်မှုတွေလွတ်သွားမှာကိုကျွန်တော်ကမြင်တဲ့အတွက်ဘလို့မျိုးသော CY ပိတ်ဆို့မှုမှာကျွန်တော်တို့ကထောက်လည်းမထောက်ခံမထောက်ခံနိုင်ရင်ကျွန်တော်ကရှုံ့ချ
ဒါပေမဲ့မြန်မာနိုင်ငံမှာနိုင်ငံသားယင်းနှိမ့်နှံမှုတွေလှုပ်ဆောင်တာကိုကန့်ကွက်တာမဟုတ်ပေမဲ့
စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကိုင်မယ်ဆိုရင်လူ့ခွင့်ရေးချိုးဖောက်မှုအကျိုးဆက် NDA တွေရှိနေတယ်ဆိုတာအမေရိကန်လုပ်ငန်းရှင်တွေဘက်ကသတိထားရမှာဖြစ်တယ်လို့တာဝန်ယူရမှာဖြစ်တယ်လို့ Global Witness ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Paul Donowitz က VOA ကိုပြောပါတယ
် US businesses investing in Myanmar or considering investing in Myanmar
I think that you know ညီမညီမညွန့်ထားတဲ့အမေရိကန်ကုမ္ပဏီတွေပဲဖြစ်ဖြစ်ယင်းညွန့်နှံမှုစိတ်ဝင်စားတဲ့ကုမ္ပဏီတွေပဲဖြစ်ဖြစ်တာဝန်ယူမှုရှိတဲ့ယင်းညွန့်နှံမှုဟာမြန်မာပုဂ္ဂလိကပိုင်စီးပွားရေးလုပ်ငန်းတိုးတက်မှုတွေအလွန်ကိုလိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါပေမဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ကရှင်းရှင်းလင်းလင်းထောက်ပြထားတာကအမေရိကန်ဒါမှမဟုတ်နိုင်ငံခြားစီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာဥပိုင်ကုမ္ပဏီလီမိတက်လိုမျိုးမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ပူးပေါင်းမလုပ်ဖို့ဖြစ်ပါတယ်။ဒီစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်ရင်လူခွေရေးချိုးဖောက်မှုရဲ့အကျိုးဆက်တွေအန်ဒရယ်ကိုရင်ဆိုင်ရဖို့ရှိနေပြီးအထူးသဖြင့်ပြည်ပခဒေသတွေမှာယင်းမျိုးနံမှုစဉ်းစားမဲဆိုရင်စီးပွားရေးလုပ်ငန်းတွေဟာလူခွေရေးချိုးဖောက်မှုတွေကိုတိုက်ရိုက်ပံ့ပိုးသလိုဖြစ်နေမဲဆိုတာပါ
ပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်အောက်လွှတ်တော်မှအတည်ပြုခဲ့တဲ့မြန်မာစစ်တပ်ပေါ်ပိတ်ဆို့အရေးယူမှုအပါအဝင်လူသားချင်းစာနာမှုအကူအညီတွေပေးမဲ့ Burma Act ဥပဒေမူကြမ်းကိုလက်ရှိအထက်လွှတ်တော်မှညှိနှိုင်းနေပြီးလွှတ်တော်နှစ်ရလုံးသဘောတူပြဋ္ဌာန်းမဲ့ဥပဒေမှာပါဝင်ဖို့ရှိမရှိဒီအောက်တိုဘာလအတွင်းသိရမှာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်မြန်မာပြည်သူတွေလျှက်စစ်ဓာတ်အားအရနေပြီးဈေးနှုန်းကကြီးမြင့်နေကြောင်းကမ္ဘာ့ဘဏ်အစည်းအဝေးမှာအရက်ဖက်အဖွဲ့အစည်းတွေကတင်ပြခဲ့ကြပါတယ် American ပြည်ထောင်စု Washington DC မှာကျင်းပနေတဲ့ကမ္ဘာ့ဘဏ်နှစ်ပတ်လည်အစည်းအဝေးအတွင်းမြန်မာလျက်စစ်ကဏ္ဍအရေးပြန်လည်သုံးသက်ဆွေးနွေးနေတဲ့အကြောင်းကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။2030ပြည်နှစ်မှာတနိုင်ငံလုံးလျက်စစ်ရာနှုန်းပြည့်ရရှိရေးမြန်မာအစိုးရရဲ့စီမံဆောင်ရွက်ချက်မှာကမ္ဘာ့ဘဏ်ကဒေါ်လာတန်း400ချင်းငွေချပေးပြီးပံ့ပိုးဆောင်ရွက်နေတာပါ။မြန်မာလျက်စစ်ကဏ္ဍမှာကမ္ဘာ့ဘဏ်ရဲ့ပါဝင်ဆောင်ရွက်ချက်တွေအပေါ်အရက်ဖက်အဖွဲ့အစည်းတွေနဲ့ပြန်လည်သုံးသက်တဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကကမ္ဘာ့ဘဏ်ရုံးချုပ်မှာဒီသတင်းပတ်ထဲဆွေးနွေးနေပါတယ်။ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ဆွေးနွေးနေတဲ့ BIC Bank Information Center Europe ရဲ့မိဖက်အရက်ဖက်အဖွဲ့အစည်းဖြစ်တဲ့ Save the Natural Resource စာနာရဲ့ဒါရိုက်တာကိုဧပရယ်ဂျူဂျူးကအခုလိုပြောပါတယ
်။အဓိကအခုကျွန်တော် BIC Europe နဲ့ပေါင်းပြီးတော့မှကျွန်တော်အခုအစိုးရကစားတဲ့ဆောင်ထုတ်ထားပါတယ်ကြာအဲ့ဒါက World Bank ကဒီမြန်မာနိုင်ငံမှာ NEP ဝါ National Electricity Plan ပေါ့အဲ့ဒါနဲ့ပတ်သက်ပြီး World Bank ကထောက်ပံ့ပေးနေတာရှိတယ်။အဲ့ပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ကဒီအစိုးရကထုတ်ပြီးတော့မှအကြံပြုထားတဲ့ဟာတွေကိုလာပြီးတော့မှ research paper တွေဟာတွေလာပြီးဖတ်ပြတာပြီးတော့မှဒီပေါ်မှာဟိုနောက်ထပ် World Bank အနေနဲ့ထပ်လုပ်မယ်ဆိုရင်မြန်မာနိုင်ငံမှာတတိထားဖို့နဲ့ပြုပြင်နိုင်မှုအတွက်တွေလာရောက်တင်ကြတာဖြစ်ပါတယ်ကြာဟုတ်
BIC Europe နဲ့ Save the Natural Resource စာနာတို့ပူးပေါင်းပြီးထုတ်ထားတဲ့စစ်တမ်းနဲ့ပတ်သက်ပြီးအင်ကာနစ်ကကမ္ဘာ့ဘဏ်ရုံးချုပ်မှာဆွေးနွေးခဲ့ကြတာပါ။ပြည်သူတွေလျှက်စစ်အရနည်းနေသေးတဲ့အကြောင်းကမ္ဘာ့ဘဏ်ဘက်ကဆောင်ရန်ရှောင်ရန်တွေကိုဆွေးနွေးခဲ့တဲ့အပြင်2030ပြည်နှစ်မှာလျှက်စစ်အပြည့်အဝရရှိရေးမြန်မာအစိုးရရဲ့ကြိုးပမ်းချက်မှာပြန်ပြည့်မြဲစွမ်းအင်ကိုအားထားအသုံးပြုမဲ့မူဝါဒပြောင်းလဲလာရေးကမ္ဘာ့ဘဏ်ဘက်ကတွန်းအားပေးဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့လဲကိုဧပရယ်ဂျူဂျူးကပြောပါတယ
်ကျွန်တော်ဒီအခုTwitter recession မှာဆိုအဓိကအချက်တော့ World Bank အနေနဲ့ဒီ NEP လုပ်တဲ့အထက်မှာမြန်မာနိုင်ငံမှာရရှိမီကိုလူတူကရရှိနေတာအရင်နေပန်းနေသေးတယ်ပြီးရလို့ရှင်တယ်ဈေးကအရင်ကြီးနေသေးတယ်ပြီးတော့မှနောက်တစ်ခုက NEP အနေနဲ့ကလှုပ်ဆောင်နေတဲ့အထက်မှာအရင်ကြီးကိုဘိုးချုပ်ကင်မှုအရင်များပြီးတော့မှ World Bank အနေနဲ့ကသူနဲ့လုပ်တဲ့ဆိုတဲ့အချိန်မှာတကယ်ဒီ CSO တွေရဲ့အတန်တွေပါဖို့အားနည်းရဲဆိုရင်ဟောထုတ်ပြတော့လည်းဖြစ်ပါလိမ့်မယ်။NEP plan ကတပိုင်းမြန်မာအစိုးရအနေနဲ့ကသူက2030မှာရရှိရဖို့အတွက်ဆိုလို့ရှိရင်ရေအားရရှိရဲကြောက်မီသွေးရဲကိုအားပြုပြီးတော့မှဒီရရှိတဲ့အားကိုဖြစ်တင်ဖို့အတွက်စီမံနေတာရှိပါလေကြ။အဲ့တော့ကျွန်တော်တို့အစီရင်ခံစာထဲမှာကကြောက်မီသွေးရဲဒီရေအားရရှိအကြီးရောမလုံဆောင်ပဲနဲ့ဟိုပြန်ပြည့်မြဲဆိုင်းရင်လို့ပြောတဲ့ renewable energy ကိုအော်မူဝါဒအရကောဒီအောက်ချီမှာလှုပ်ဆောင်နေတဲ့ဟာတွေကိုမူဝါဒအရကောတကယ်လှုပ်ဆောင်နေတဲ့နေရာမှာအထောက်ပံ့ပေးနိုင်ဖို့အတွက်ကိုအကြံပြုထားပါတယ်ပြခုနကပြောတဲ့တန်းစင်တော်ဆွမ်းရင်ရပြီးတော့ပြန်ကျွန်တော်အဓိက highlight လုပ်တာတော့ပြန်ပြည့်မြဲဆွမ်းရင်ပေါ့မြန်မာနိုင်ငံမှာပြန်ပြည့်မြဲဆွမ်းရင်တွေတော်တော်များရှိတယ်အဲ့ဒါတွေကိုကမ္ဘာ့ဘဏ်အနေနဲ့တတိထားပြီးလှုပ်ဆောင်ဖို့အတွက်အကြံပြုထားခြင်းဖြစ်ပါတယ်ဟုတ
်မြန်မာလျှက်စစ်ဆွမ်းရင်ရှင်းမြစ်တင်တဲ့ပတ်သက်လို့တော့ကမ္ဘာ့ဘဏ်ဘက်ကတစုံတရာပြောဆိုထားတာမရှိသေးပါဘူး မြန်မာနိုင်ငံမှာ2030ပြည့်နှစ်အတွင်းလျှက်စစ်ပြည့်ဝရရှိရေးအစိုးရကစီမံကိန်းချဆောင်ရွက်နေတာနဲ့အတူပဲအမျိုးသားလျှက်စစ်ဓာတ်အားစီမံကိန်း NEP မှာကမ္ဘာ့ဘဏ်ချင်းငွေအသုံးပြုပြီးမဟာဓာတ်အားလိုင်းတွေတိုးချဲ့နေတာပါမြန်မာလျှက်စစ်စွန့်အင်ကဏ္ဍအတွက်ကမ္ဘာ့ဘဏ်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုကိုအီဘရဂျူဂျူကအခုလိုပြောပါတယ
်အခုလက်ရှိကမ္ဘာ့ဘဏ်အနေနဲ့က NEP plan နဲ့မှာသူကဆယ်ကြီးတွေစောက်တာအကြောင်းမီတွေစောက်တာကိုကျွန်တော်တို့အခုထိဟိုဟိုတင်ပြောတာမရှိသေးဘူးဒါပေမဲ့ဒီ NEP plan ထဲမှာအဓိကအားဖြင့်ပထမဆုံးတအားလိုင်းတွေပေါ့တအားလိုင်းတွေကိုဟိုတိုးချဲ့ပြီးတော့မှလုပ်တဲ့ဟာကိုအားပေးတာဖြစ်ပါတယ်ဗျာ
လျှက်စစ်ဓာတ်အားအပြည့်အဝမရတာကမြမဖွံ့ဖြိုးရေးအတွက်အဓိကအဟန့်အတားဖြစ်နေတယ်ဆိုရာကိုအရက်ဖက်အဖွဲ့အစည်းတွေကလက်ခံပါတယ်ဒါပေမဲ့မြမသဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရင်းနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြန်ပြင်းမဲစွန့်အင်နဲ့တန့်စင်တဲ့စွန့်အင်အသုံးပြုရေးအတွက်တိုက်တွန်းနေကြတာဖြစ်ပါတယ်
။မတ်တင်ဂီထိုက်ပြောပြသွားတာပါ။လက်ရှိအာဏာရ NLD ပါတီအနေနဲ့ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကလိုပါတီကိုပဲကြည့်ပြီးမဲပေးကြပါဆိုတာထက်လာမယ့်2020ပြည့်ရွေးကောက်ပွဲမှာတော့ကိုယ်စလဲလောင်းတွေရဲ့ရေချင်းကိုကြည့်ပြီးမဲပေးကြပါဆိုတဲ့ဆောင်ပုတ်ကိုပြောင်းလဲကျင့်သုံးသွားဖို့ရှိကြောင်းပါတီပြန်ကြားရေးကော်မတီအတွင်မှုမုံရွာအောင်ရွှင်က VOA ကိုပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင
်ပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမဲဆယ်စည်းရုံးစဉ်ကာလတွေတုန်းကပြည်သူလူထုအနေနဲ့လူကိုကြည့်မဲမပေးကြပဲပါတီကိုသာကြည့်ပြီးမဲပေးကြဖို့လက်ရှိမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ပါတီခေါင်းဆောင်တောင်ဆန်းစုကြည်ကိုယ်တိုင်ကတိုက်တွန်းပြောဆိုခဲ့တာပါဒါပေမဲ့2018ခုနှစ်မှာကျင်းပခဲ့တဲ့ဒုတိယအကြိမ်ပါတီညီလာခံအတွင်းပါတီကိုယ်သာကြည့်ပြီးမဲပေးကြပါဆိုတဲ့ဆောင်မုတ်ဟာလက်ရှိအနေအထားနဲ့စီလျော်မှုမရှိတော့ဘူးဆိုတဲ့အယူအဆကိုဘ ഹു ကော်မတီဝင်တွေကတင်သွင်းခဲ့ကြသလိုမကြာသေးခင်လပိုင်းအတွင်းကကျင်းပခဲ့တဲ့နောက်ဆုံးအကြိမ်ဘ ഹു ကော်မတီအစည်းအဝေးမှာလည်းပြည်내တိုင်းကကိုယ်စားလှယ်တွေကအဲ့ဒီအယူအဆကိုထပ်မံတင်သွင်းခဲ့ကြတယ်လို့ဆိုပါတယ်ဒါကြောင့်ပါတီကိုပဲကြည့်ပါဆိုရတဲ့လူကိုအဓိကထားပြီးကြည့်ဖို့လိုလားပြီလို့ပါတီရဲ့ဘ ഹു ပြန်ကြားရေးအဖွဲ့အတွင်ရင်မူမုံရွာအောင်ရှင်ကပြောပါတယ်
ပါတီကိုပဲကြည်ပါလူကိုမကြည်ပါနဲ့ဆိုတဲ့ဟာသိပြီးတော့မစီရော်တော့ဘူးဆိုတဲ့အယူဆတွေပို့ပြီးတော့အတန်ကြီးကျေလောင်လာတယ်ဗျာနော်တောက်ပြတာတွေလည်းများလာတဲ့ခါကျဒီဟာအဲ့ဒီအတိုင်းပဲပေါ့လေကျွန်တော်တို့ဒါပေမဲ့2020မှာတော့လူကိုအဓိကထားပြီးတော့ကြည့်ဖို့လိုလာပြီးလို့ကျွန်တော်အဲ့လိုပဲသုံးသပ်တာပါလူကိုအဓိကထားပြီးသုံးကြည့်ဖို့ဆိုတဲ့နေရာမှာပါတီကိုလည်းပြစ်ပယ်ထားလို့တော့မရဘူးပေါ့နော်အဓိကတော့လူတော်မတော်ပေါ့ဗျာလူတော်လူကောင်းပေါ့ဒီမနေ့ကမှကြည့်ရဖို့လိုလာပြီလို့ပဲကျွန်တော်တို့အဲ့လိုပဲသုံးသပ်ပါတယ
်ဘိုးကော်မတီဝင်နေနေနဲ့ပြည်내တိုင်းအသီးသီးကကိုယ်စားလှယ်တွေဘက်ကပါတီရဲ့ရွေးကောက်ပွဲဆောင်ဖို့ကိုပြောင်းလဲဖို့လိုအကြောင်းတင်ပြလာကြတာအပြင်ပြည်သူလူထုဘက်ကလည်းလက်ရှိအရွေးချယ်ခံကိုယ်စားလှယ်တချို့နဲ့တာဝန်ရှိသူတချို့အပေါ်မချေနှက်တဲ့ပြောဆိုသံတွေကိုသူတို့ကြားသိနေရကြောင်းမှုံရအောင်ရှင်ကပြောပါတယ်အခုအဆိုပြုလာကြတဲ့လူကိုအဓိကထားကြည့်ပြီးကိုယ်စားလှယ်လောင်းတွေကိုရွေးချယ်မယ်ဆိုရင်တော့လက်ရှိရွေးကောက်ခံကိုယ်စားလှယ်တွေကပြန်ပါမလာတော့မယ့်သူတွေရှိတယ်လို့လည်းသူကပြောပါတယ
်အခုလက်ရှိရှိနေတဲ့ကိုယ်စားလှယ်တွေတော်များများပါလေဘာရမပါလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲထင်တယ်ဒီပုံဒီမူတိုင်းသွားမယ်ဆိုရင်ပေါ့လေ
2020ရွေးကောက်ပွဲကျင်းပမဲ့လနဲ့ရဲ့အချိန်အတိကျကိုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာထားခြင်းမရှိသေးပေမဲ့2020နှစ်ကုန်ပိုင်းအရင်2015ခုနှစ်ကကျင်းပခဲ့တဲ့နိုဝင်ဘာလလောက်မှာကျင်းပပြစ်လိမ့်မယ်လို့အများကခန့်မှန်းထားကြတာပါ NLD ပါတီအနေနဲ့ကိုယ်စားလှယ်လောင်းရွေးချယ်မဲ့အစီအစဉ်တွေကိုအခုနှစ်ကုန်ပိုင်းလောက်မှာအတိပေးအကြောင်းကြားတဲ့စာထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းမုံရအောင်ရှင်ကပြောပါတယ်နိုင်ငံရေးလေလာတုံသက်သူဒေါက်တာရံမျိုးသိန်းကတော့ NLD အနေနဲ့မုံရအောင်ရှင်ပြောသလိုကိုယ်စားလှယ်လောင်းရဲ့အရေးချင်းပေါ်မူတည်ပြီးရွေးချယ်မယ်ဆိုရင်တော့ရလကောင်းလေထွက်လာနိုင်တယ်လို့တုံသက်ပါတယ
်အဲ့လိုလုံးနိုင်ရင်တော့ရလကအများကြီးကောင်းသွားနိုင်တာပေါ့ကျွန်တော်မြင်လေအဲ့လိုမလုပ်ဘဲနဲ့အရင်အတိုင်းပဲပေါ့ဗျာဟိုမူဝါဒပုံမှာအခြေခံပြီးတော့ရွေးတဲ့ဘက်ကိုသွားတာမျိုးမဟုတ်သေးဘူးဖြစ်နေဥပမာမူဝါဒဆိုတာသူတို့ချထားတဲ့မူဝါဒဆိုတာဗျာအရန် fake ဖြစ်လွားကြည့်တယ်သိရမလားအဲ့တော့ဒီလိုမဟုတ်ဘဲနဲ့တကယ်ကိုဟလာအသေးစိတ်ဟိုတိကျတဲ့ခိုင်မာတဲ့မူဝါဒပုံမှာအခြေခံပြီးတော့ကိုယ်စလေလောင်းရွေးချယ်တာမျိုးဖြစ်မယ်ဆိုရင်တော့ဒါ2020ရွေးကောက်ပွဲမှာလူထုရဲ့စိတ်ဝင်စားမှုကိုနောက်အပြောင်းလဲကိုဆက်ပြီးတည်ဆောက်နိုင်မှုအပိုင်းမှာရောအလားအလာကောင်းနိုင်တယ်လို့မြင်တယ်
ဒါပေမဲ့လည်းအခုလိုပြောဆိုမှုတွေအရင်ကတည်းကရှိခဲ့မှုတာကြောင့် NLD အနေနဲ့လက်တွေ့မှာတကယ်ပြောင်းလဲမှုကိုလှုပ်ဆောင်မယ်မလှုပ်ဆောင်မှုဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့ဒေါက်တာရံမျိုးသိန်းကပြောပါတယ်ကိုယ်စားလှယ်လောင်းတွေရဲ့အရေးအသွေးနဲ့ပတ်သက်လို့ပါတီ Yami Yapane, Pitulu Rugaba, Sansi Kepianine, a Queen Lamyogule, Pinaimbo, Lu Adelo, Tata Yamuting a Piovare, Tabien, Party Ye Kozele Long Yuche Yin and Pate de Muarago, Party Polomuza Opega, Dea went debut Topiane, Muara Mapit de Due, Akulu, Pioso Muriha, Partyga Natana say you got where to get kind swim at Muaralo, Yusabo Kennedy Mapitan, Tata Yamuting a Piovare.
ကိုဆောင်ဝင်းနိုင်ငံရန်ကုန်VOA ရုံးခွဲကနေတင်ပြပေးကြတာပါရှင်ကျမတို့VOA မြန်မာပိုင်းစီစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့
ဒေတာကန်ကတ်စ်တွေနဲ့ပူပေါင်းကြပါတယ်တူရကီသမ္မတရစစ်တယ်ယစ်အာဒိုဝန်ကတော့ဆီးရီးယားမြောက်ပိုင်းဒေတာမှာရှိနေတဲ့ကတ်စ်တွေကိုဖယ်ထုတ်ပြီးအာရက်တေနဲ့အစားထိုးမယ်လို့ပြောနေတယ်လို့ဆီးရီးယားကိုကျူးကျော်မှုတွေရပ်ဆိုင်ဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုလည်းဂရုစိုက်တဲ့အကြောင်းပြောပါတယ်။ VOA သတင်းတောက်ဇလတီကဟုတ်ပေးပို့ထားတဲ့သတင်းကိုဒေါ်ခင်မျိုးသက်ကပြောပြမှာပါ ြင့် SDF Syria Democratic တပ်ဦးရဲ့အလံကိုဖြုတ်ချပြီးသူတို့ရဲ့အလံကိုတင်ထားလိုက်ပါတယ်တချိန်တည်းမှာပဲ Syria အစိုးရတပ်တွေဟာ Manbij အပါဝင်မြောက်ပိုင်းကမြို့အတော်များများမှာရောက်နေပြီးကိုဘာနီနယ်စပ်မြို့ကိုဥတီပြီးသွားနေတယ်လို့တယ်တမာကိုရောက်နေတဲ့တပ်သားတဦးကပြောပါတယ်။ Syria ရဲ့အရှိမြောက်ကနေတောင်ပိုင်းထိနေရာအလုံးကိုလွတ်မြောက်အောင်လုပ်ဖို့အတွက်သူတို့အသင့်ပဲလို့အာရဗ္ဗာသားနဲ့ပြောသွားတာပါ။ဒါပြီးရင်နယ်စပ်ထိသွားမှာဖြစ်ပြီးဒါဆိုအာဒိုဝန်သဘောပေါက်သွားလိမ့်မယ်လို့ပြောသွားတာပါ။တူရကီနဲ့ SDF တို့ကြားကဂျာဂန်ဆောင်ကနေအမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့နောက်မှာကျူးကျော်လာတဲ့တူရကီတွေကိုနှင်ထုတ်ဖို့အတွက်တချိန်ကအမေရိကန်ထောက်ပံ့ပေးခဲ့တဲ့ Cuts ဦးဆောင်တဲ့ပြည်သူစစ်တွေဟာစီးရီးယားသမ္မတ Bashar al-Assad ကအကူအညီတွေပြန်ပြီးယူဖို့လုပ်ခဲ့ရပါတယ်။ဒီ Syria Cuts တွေနဲ့ Syria အစိုးရကြားဝင်းပြီးညှိနှိုင်းပေးခဲ့တဲ့ Russia ကသူဟာတူရကီနဲ့ဆက်သွယ်ခဲ့ကြောင်းပြောသလို Syria ငြိမ်းချမ်းရေးကိုထိခိုက်အောင်မလုပ်ဖို့လဲတနင်္လာနေ့ကသဆိုင်ရအဖွဲ့အလုံးကိုရုရှားအစိုးရပြောခွင့်ရကတရိပ်ပေးခဲ့ပါတယ်တူရကီသမ္မတကတော့သူ့ရဲ့တပ်တွေစီးရီးယားကနေပြန်ပြီးရုတ်သိမ်းဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုပယ်ချခဲ့တယ်လို့တူရကီနယ်စပ်ကကတ်စ်အကြမ်းဖက်သမားတွေကိုဖယ်ရှားပစ်မယ်လို့ပါအခိုင်အမာပြောနေတာပါအ
ိုင်းနီရှကီလ်ဒေဂျရာဘလူးစ်
တူရကီနယ်စပ်ဂျရာဘလူးစ်မျိုးကအကြမ်းဖက်သမားတွေအလုံးကိုရှင်းပစ်လိုက်ပြီးအဲဒီမှာအခုတူရကီတွေရောက်သွားတာတွေမကဘူးသူတို့ကမှအဲ့ဒီနေရာရဲ့ပိုင်ရှင်အစ်စ်တွေပါဒါကိုမမြင်ကြဘူးလားဒါကို EU ကမမြင်ဘူးလားအရပ်ဖွဲ့ချုပ်ကရောမမြင်ဘူးလားစီးရီးယားကိုအရပ်ဖွဲ့ချုပ်ကနေခင်ဗျားတို့ပဲဖယ်ထုတ်လိုက်တာမဟုတ်ဘူးလား
အာဒိုဝန်ဟာတူရကီကိုစီးပွားရေးချွတ်ချုံကြတဲ့အထိတန်းခတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်မှုကိုအလေးမထားပေမဲ့အမေရိကန်တပ်တွေစီးရီးယားကနေရုတ်သိမ်းဖို့အတွက်သူဆုံးဖြတ်တာကိုတော့ချီးကျူးခဲ့တာပါဒီလိုအရေးယူတန်းခတ်မယ်ဆိုရင်လေတူရကီပေါ်မှာတက်ရောက်မှုသိရှိမှာမဟုတ်ဘူးလို့တူရကီနိုင်ငံသားတွေကပြောပါတယ
်
ဒီတန်းခတ်ရေးယူတာကတူရကီရဲ့စီးပွားရေးပေါ်မှာတက်ရောက်မှုရှိမှာမဟုတ်တယ်လို့တူရကီထိခိုက်အောင်အမေရိကန်ကလှုပ်ထားပြီးသားမှုဒီထဲပို့ပြီးထိခိုက်အောင်လုပ်နိုင်မယ်မထင်ဘူးလို့ဒေတာကန်တူကပြောသွားတာပါအငိမ့်စားအရာရှိတူကလည်
းဖြစ်ဆိုလာမစ
်တူရကီရဲ့အနေထားကသူ့ဘက်မှာအမေရိကန်မရှိရင်ရုရှားရှိမယ်ဘယ်သူမှတူရကီကိုလက်မလွတ်ချင်ဘူးလို့ပြောသွားတာပါသူ့အမြင်ကိုပြောရရင်တော့တူရကီကဆွမ်းအားသိပ်ကြီးတဲ့နိုင်ငံတစ်နိုင်ငံဖြစ်ကြောင်းလည်းပြောပါတယ်။ EU ဥရောပသမဂ္ဂကတူရကီကိုလက်နက်တင်ပို့မှုတွေဆိုင်းငံ့ထားမယ်လို့တနင်္လာနေ့ကပြောပါတယ်။ဒါပေမဲ့အရင်တုန်းကလက်နက်တင်ပို့ရောင်းချမှုတွေကြဲကြဲပြန့်ပြန့်တားမြစ်ထားတာကိုအကောင့်ထည့်ဖို့တော့ဘာမှမပြောပါဘူး။ NATO အတွင်းမှုချုပ် Jens Stoltenberg ကတော့တူရကီဟာအရေးပါတဲ့မဟာမိတ်လို့ပြောပါတယ
် All of us have used infrastructure in
ISIS တွေကြောင့်နေနေဖို့စစ်စင်ရွေးတွေအတွက်ကျွန်တော်တို့အားလုံးကတူရကီမှာအခြေစိုက်ပြီးတူရကီရဲ့အခြေခံအဆောက်အုံတွေကိုတုံးရတာပ
ါ Syria မှာ ISIS တွေကြောင့်ပြန်ပြီးလှုပ်ရှားလာခြင်းမဲ့ဘယ်အလုပ်မျိုးကိုမှမလုပ်ဖို့လဲ NATO အကြီးအကဲကတူရကီကိုတောင်းဆိုခဲ့ပါတယ
်ဒေါက်ခင်မျိုးသက်ပြောပြသွားတာပါမကြခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါကျမတို့ဒီဗုဒ္ဓဘုနေ့ညပိုင်းထုတ်လွှင့်မဲ့အစီအစဉ်မှာတော့ဥကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ဖို့ရှိပါတယ်ရှင
် VOA မြမပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါရှင်လိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့နိုင်ငံကဒီဘုံစီကိုတွားတယ်လွတ်တော်စနစ်ဒီအသက်သွင်းလာတယ်ဆိုပေမဲ့ဒီနေ့ဒီအချိန်ကြီးတော့ဟိုအကြောင်းကြောင်းနေကြလွတ်တော်စနစ်တွေကဟို
ဒါကတော့မြန်မာလွတ်တော်ကအစိုးရကိုထိန်းចောင်းနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကိုရဲမင်းထွန်းနဲ့မတ်ဤတန့်စင်တို့ကကောက်နှုတ်တင်ပြမှာပါရှင်
။အော်တိုဘလာ5ရက်နေ့ yesterday နဲ့ economictimes.indiatimes.com မှာဒီပန်ဂျန်ရိုင်းချောင်ဒူရီရေးသားထားတဲ့တရုတ်ပါကစ္စတန်ဝန်ယူတဲ့နိုင်ငံကနိုင်ဂျီးရီးယားနဲ့မြန်မာကိုလက်နက်ရောင်းချဖို့စီစဉ်နေဆိုတဲ့ကောက်စင်မှာသတင်းတစ်ပုဒ်ကနေကောက်နှုတ်တင်ပြလိုပါတယ်။တရုတ်ပါကစ္စတန်ပူးပေါင်းပြီးတတိယနိုင်ငံတွေစီမှာလက်နက်ပုံကုန်ဈေးကွက်ရှာနေရမှာအိန္ဒိယရဲ့အင်ဒီဂျင်းနိုင်ငံတွေနဲ့အာဖရိကကအိန္ဒိယရဲ့အစင်လာယကာကွယ်မိတ်ဖက်နိုင်ငံဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံလည်းပါဝင်နေတယ်လို့အစချီရေးသားထားပါတယ်။ပါကစ္စတန်စစ်တပ်အကြီးအကဲပြီးခဲ့တဲ့အပတ်ကဘီဂျင်းကိုတွားရောက်စင်မှာဒီကိစ္စဟာထိတ်တန့်ဆွေးနွေးတဲ့ကိစ္စတရားလို့ဆိုပါတယ်။ပါကစ္စတန်ဟာတရုတ်နိုင်ငံရဲ့အကူအညီနဲ့တိစောက်ခဲ့တဲ့ JF-17 Thunder အမျိုးအစားတိုက်လေယာဉ်အုပ်စုတွေကိုမြန်မာနိုင်ငံနဲ့နိုင်ဂျီးရီးယားကိုရောင်းချဖို့စီစဉ်နေကြောင်းမြန်မာနိုင်ငံဟာတရုတ်ရဲ့အထောက်ပံ့နဲ့အဲ့ဒီအမျိုးအစားတိုက်လေယာဉ်လေစင်ဝယ်ယူထားပြီးဖြစ်ကြောင်းမလေးရှားအဇာဘိုင်ဂျန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကိုဒီလေယာဉ်တွေတင်ပို့သွားမှာဖြစ်ကြောင်းနိုင်ဂျီးရီးယားဟာလည်းလောလောဆယ် JF-17 Thunder တိုက်လေယာဉ်၃စင်းရရှိထားပြီးဖြစ်ကြောင်းရေးသားထားပါတယ်American land တွေရှိပြီးသားဖြစ်တဲ့ Pakistan ဟာဆယ်စုနှစ်၅စုကြာတရုတ်တို့ကိုမှီခိုပြီးစစ်ပစ္စည်းတွေထုတ်လုပ်ခဲ့ကြောင်း American တို့ကယုံကြည်စိတ်ချမှုမရှိတဲ့အချိန်မှာတရုတ်တို့ကဒစိုက်မှမှအကူအညီပေးခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့နှိပညာလွှဲပြောင်းပေးမှုက Pakistan တို့ကိုပိုင်စစ်ပစ္စည်းတွေထုတ်လုပ်လာနိုင်ကြောင်းတရုတ်အကူအညီနဲ့တင်ကားပါဝင်ကြီးတက်အတွက်လည်းလက်နက်တွေထုတ်လုပ်လာနိုင်ကြောင်းအဲဒီစစ်လက်နက်တွေကိုတစ်ချိန်မှာပါကစ္စတန်ဟာတတိယနိုင်ငံတွေစီကိုရောင်းချခွင့်ရရှိတော်မှာဖြစ်ကြောင်းရေးသားထားပါတယ်ခင်ဗျာ
ငွေလှူဒါန်းတဲ့သူအများဆုံးရှိတဲ့နိုင်ငံတွေဆိုတဲ့ခေါင်းစဉ်နဲ့နီယယ်မက်ကာတီကအော်တိုဝါလာ15ရင်းနေမှာရေးထားတာကို Forbes.com မှာဖတ်ရပါသေးတယ်နိုင်ငံပေါင်း128ခုကလူ 1.3 သန်းကိုစီးရင်စစ်ချက်အရကဘာတဝမ်းပြည်နိုင်ငံတွေကအလှူဒဏ်အများဆုံးပြည်နိုင်ငံတွေကတော့အနည်းဆုံးဆိုတာကို Charity Aid Foundation ကနောက်ဆုံးထုတ်ပြန်ချက်အရသိရတယ်လို့ရေးထားပါတယ်မြန်မာနိုင်ငံကထိတ်ဆုံးမှရှိနေတာပါမြန်မာနိုင်ငံကစီးရင်ဖြည့်ဆို့သူအားလုံးရဲ့87ရာခိုင်နှုန်းဟာပြီးခဲ့တဲ့လတည်းမှာလှူဒါန်းမှုရှိခဲ့တယ်လို့တုံ့ပြန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်ထေရဝါဒဗုဒ္ဓဘာသာဝင်တွေများတဲ့မြန်မာနိုင်ငံမှာတန်ဃာတော်တွေကိုအလှူဒါနပြုတတ်သလိုတခြားနိုင်ငံတွေနဲ့လည်းအလှူဒါန်တက်ကြတဲ့အတွက်မြန်မာနိုင်ငံဟာအလှူဒါန်အများဆုံးနိုင်ငံအဖြစ်စစ်တမ်းတွေမှာတွေ့ရတယ်လို့ဆိုပါတယ်။နိုင်ငံရေးနဲ့လူမှုရေးအခြေအနေတွေကြောင့်မြန်မာနိုင်ငံမှာငွေလှူဒါန်သူတွေကဒီနှစ်မှာတိတိတတ်တာနှဲလာတယ်လို့ဆိုပါတယ်။ထေရဝါဒဗုဒ္ဓဘာသာဝင်တွေများတဲ့ထိုင်းနိုင်ငံမှာလည်းအလှူဒါန်များတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကစစ်တမ်းဖြည့်ဆို့သူအားလုံးရဲ့87ရာခိုင်နှုန်းဟာပြီးခဲ့တဲ့လအတွင်းမှာလှူဒါန်းမှုရှိရလို့ဖြေကြားခဲ့ပါတယ်။ဗြိတိန်၊မော်လ်တာနဲ့နယ်သာလန်နိုင်ငံတွေရဲ့ပြန်ပြလှူဒါန်းနှုန်းတွေတိုးတက်လာတာကြောင့်အလှူဒါန်းအရေးအယုံဆုံးထိတ်ဆုံးနိုင်ငံ၅ခုထဲမှာပါဝင်လာတယ်လို့ဆိုပါတယ်။မင်းကင်ပြည်အောင်စုကတော့ထိတ်တန့်စင်နိုင်ငံထဲမှာမပါဝင်ပါဘူး။အမေရိကန်မှာစစ်တမ်းဖြည့်ဆို့သူအားလုံးရဲ့67ရာခိုင်နှုန်းကပြီးခဲ့တဲ့လထဲမှာလှူဒါန်းမှုရှိခဲ့လို့ရေးသားထားတာကိုဖတ်ရပါတယ်ရှင်
။ဆက်လက်ပြီး အာရှကအယ်ချာပိုကိုအသေးအမဲရှာဖွေနေခြင်းဆိုတဲ့ခေါင်းစဉ်ပါအော်တိုဘားလ14ရက်စွဲနဲ့ရိုက်တာသတင်းတပုတ်ကိုလည်းဖတ်ရှုရပါတယ်။တရုတ်ဇာတိပွားကနေဒါနိုင်ငံသားတဦးကိုမက်သဖက်တမင်းအမှုရေးဆေးမောင်းခိုသူဝါရက်မှုရေးကိုင်းရာဇတ်တဦးဖြစ်တန်တရားရှိနေကြောင်းအစကြီးရေးသားထားပါတယ်။တန်ဖိုးအမေရိကန်ဒေါ်လာ90ဘီလီယံရှိတဲ့အာရှပစိဖိတ်ဒေသအတွင်းကမှုရေးဆေးမောင်းခိုရောင်းဝယ်မှုမှာခေါင်းဆောင်နေသူဟာစီချီလော့ဖြစ်ကြောင်းသူဟာအသက်55နှစ်အရွယ်ထောင်ထွက်တူဖြစ်ပြီးအရင်ကကနေဒါနိုင်ငံတိုရွန်တိုမြို့မာနေရာကနေမကာအိုဟောင်ကောင်နဲ့ထိုင်ဝမ်ကိုမကြာသေးခင်နှစ်တွေကပြောင်းရွှေ့နေထိုင်ခဲ့တာကိုနိုင်ငံလေးနိုင်ငံကမှုရေးစေဝါတိုက်ဖျက်ရေးအရာရှိတွေရဲ့ပြောကြားချက်အရာသိရှိရကြောင်းအာနာပိုင်တွေကသူ့ကိုအဲ့ဒီမှုရေးကိုင်းရဲ့ခေါင်းဆောင်အဖြစ်လူသိရှင်ကြားမကြေညာသေးကြောင်းသူဦးဆောင်နေတဲ့မှုရေးမောင်ခိုကိုင်းဟာသူအဖွဲ့သားတွေအကြ The Company လို့ခေါ်ဝေါ်သလိုရဲတပ်ဖွဲ့ဝင်တွေကတော့ Samgo လို့ခေါ်ဝေါ်ကြောင်းကန်တုံတရုတ်စကားနဲ့ဆိုရင်ညီနောင်နံပါတ်3လို့အတိတ်ပဲရာကြောင်းရေးသားထားပါတယ်ဒေသရင်းနိုင်ငံရှိခုကဥပဒေစိုးမိုးရေးအရာရှိတွေနဲ့တွစ်စုံမေးမြန်းချက်တွေနဲ့ Riders ကဖတ်ရှုရတဲ့ Service Sarani အရာစီချီလော့ပြက်ကိုင်းဟာမြန်မာနိုင်ငံအတွင်းမှာအဆင့်မြင့် Methamphetamines တွေကိုအရေးအတွက်အမြောက်များထုတ်လုပ်ပြီးဂျပန်ကနေနယူးဇီလန်အထိဒေသတလွားကနိုင်ငံတွေကိုမူရစ်မှောင်ခိုတင်ပို့ကြောင်းအဲ့ဒီအုပ်စုဟာဒီနှစ် American Dollar 10 billion ဝန်းကျင်ရှိသလိုနှစ်စဉ် 18.9 billion အထိလဲဝန်းကျင်ရရှိနေနိုင်ကြောင်းမူရစ်စီဝါနဲ့ရာဇဝင်းမှုဆိုင်ရာကုလသမဂ္ဂအဖွဲ့ UNDOC ကခန့်မှန်းထားကြောင်းရေးသားထားပါတယ်အဲ့ဒီယုံရဲ့အရှိတောင်အာရှနဲ့ပစိဖိတ်ဒေသဌာနကိုလည်း Jeremy Douglas ကတော့ Sichi Lopha, El Chapo, ဒါမှမဟုတ် Pablo Escobar တို့နဲ့တန်းကြီးတယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး Writer သတင်းဌာနက Sichi Lop ကိုဆက်သွယ်ဖို့ကြိုးစားပေမဲ့မအောင်မြင်ခဲ့ဘူးလို့ဆိုသလိုမြန်မာအစိုးရနဲ့ရဲတပ်ဖွဲ့ကလည်း Raiders ကမေးမြန်းချက်တွေအပေါ်တုံ့ပြန်ဖြေကြားခြင်းမရှိဘူးလို့យေတာထားကြောင်းပါခင်ဗျာ။
ကိုရဲမင်းထွန်းနဲ့မတ်အီတန်စင်ပါရှင်။အခုနားဆင်ကြရတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်မှလည်းကြည့်ရှုအားပေးနိုင်ကြပါရစေ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါ။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v i c e service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လုံးကောက်ဒီပေရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့idiom ဆိုရဲတော့ဗိုက်ဒီဘေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြုရမယ်ဆိုရင်တော့ပါးစပ်နဲ့လောဂိုလုတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူညီအလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေကြီးအကူအညီပေးပါမယ်လို့ခရီးပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညီလည်းအတော့ကူဒုက္ခရောက်နေလေလို့ဒိဗေရပါတယ်။
Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
Di lo lo yin no kaung me, ho lo lo yin no kaung me. Lo pe ba me, sa ta phin pyo bi. Let dwe ma ro, ba ma lo mo pe da. A pyo ji tet tet phit pi ro, ba ma a ko lo mi ya da myo. So yin, be lo pyo ma le.
Lip service.
တို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒလလတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာစီစဉ်ပါရှင်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကိုတင်ဆက်မှာပါ။ကုသညူစီစဉ်တင်ဆက်တဲ့မြန်မာလွတ်တော်ကအစိုးရကိုထိန်းချုပ်နိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုင်းစီစဉ်ကနေပြီးကြိုးစားပါရစေ ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာလွှတ်တော်ရေးအစိုးရကိုထိန်းချုပ်နိုင်သလားဆိုတာပါ Democracy စနစ် Democracy နိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပြရတာကတော့ဒီလူထုကနေပြီးတော့တဲ့တင်မြောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်Democracy စစ်တေကိုကူးပြောင်းနေတဲ့အခုမြန်မာနိုင်ငံမှာလွှတ်တော်တွေဘလောက်အားကောင်းကြံ့ခိုင်နေပြီလဲ။နောက်ဆွေးအုပ်ချုပ်ရေးပိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါသလား။ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပင်တိုင်းပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့Open Myanmar Initiative ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ရဲ့ဒီအမှုဆောင်ညွှန်ကြားရေးမှူးဦးဝေကျော်ဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီမင်္ဂလာတုံမြို့နယ်မဲဆန္ဒနယ်ကအလွတ်တော်အမတ်ကိုအောင်လှိုင်ဝင်းနောက်ဦးစလုံးလီလိုင်းပေါ်မှာရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုအေးကျော်ကိုဖိတ်ခေါ်ချင်ပါခင်ဗျာကိုအေးကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလား
ဟုတ်ကဲ့ကိုအေးကျော်ကြီးခုနကကျွန်တော်ပြောသွားလို့ပါလွှတ်တော်နဲ့ပတ်သက်လို့ဒီကိုအေးကျော်တို့ကလည်းဒီသူတင်နာလုံနေကြတဲ့အဖွဲ့စည်းတွေဆိုတော့လက်ရှိမြန်မာနိုင်ငံလွှတ်တော်မှာတကယ်တမ်းအစိုးရကိုထိန်းချောင်းနိုင်တဲ့အနေအထားလွှတ်တော်တရားအနေနဲ့ပြည်ပြင်းလုံနိုင်တဲ့အနေအထားဘယ်လောက်ထိအားရကျင်နေစရာရှိပြီလဲဆိုတာအရင်ဆုံးလေးပြောပြပါလား
ကျွန်တော်တို့နိုင်ငံကဒီမိုကရေစီကိုတွားတယ်လွတ်တော်စနစ်တွေအသက်သွင်းလာတယ်ဆိုပေမဲ့ဒီနေ့ဒီချိန်ကြီးတော့ဟိုအကြောင်းအကြောင်းကြောင့်နေကြလွတ်တော်စနစ်တွေကဟိုဖြစ်မလာသေးဘူးပေါ့နော်အဲ့လိုလွတ်တော်စနစ်တွေဖြစ်မလာဖြစ်မလာသေးဘူးလွတ်တော်စနစ်တွေမှာအားနည်းတဲ့ကာလေးတွေတွေ့နေရတယ်အဲ့ဒီအတွက်လွတ်တော်ကသူလိုအပ်မဲ့လုပ်ငန်းတာဝန်တွေပေါ့နော်ဥပဒေပြည်ပဲဖြစ်ဒီသူရောပြည်စစ်တိတ်ကြောင်းတဲ့အလုပ်မှာပဲဖြစ်အားနည်းချက်လေးတွေတော့တွေ့နေရတယ်လို့ဟိုကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒါနဲ့ဆက်ဆက်ပြီးတော့ပြောချင်တာကကျွန်တော်တို့စီကိုတော်ရှင်တူကပေးစာပို့ထားတယ်ကုကျော်မိုးစာလေးအရင်ဆုံးကျွန်တော်ဖတ်ပြချင်ပါတယ်အဲ့ဒီမှာသူရေးထားတာကမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကလိုအပ်ချက်များစွာနဲ့အတူတပါတီအစိုးရဖွဲ့နိုင်ရေးကိုဥတီရေးဆွဲတာနောက်မင်းနိုင်တဲ့ပါတီကပဲအစိုးရဖွဲ့နိုင်တာဆိုတော့လွတ်တော်ကိုယ်စားလှယ်အများစုကကိုယ့်လူတွေပါပဲတလန်းသွားနိုင်ငံကြီးဖြစ်နေတော့ထိန်းချုပ်ဖို့ကလည်းလိုမှမလိုဘူးတဲ့သူတို့ထိန်းချုပ်တာကတခြားပါတီတွေကဝေဖန်ထောက်ပြလာတာကူပဲတဲ့ထောက်ပြဝေဖန်နိုင်တဲ့ပါတီဝင်နေဆိုရင်လည်းဖြုတ်ထုတ်တတ်လုံနေတော့နောက်တစ်ချီရွေးကောက်ခံကိုယ်စားလှယ်ဆင်းနေပြန်ပါခြင်းတော့အကောင်းဆုံးနှီးကတော့နှာစည်းခံဒီဘာမှမပြောပဲနေတာပါပဲတဲ့မြန်မာနိုင်ငံမှာဒီမိုကရေစီက85ရာခိုင်နှုန်းမပြောနဲ့90ရာခိုင်နှုန်းလောက်ရရှိနေတယ်လို့မခံစားရပါဘူးတဲ့ဒါကိုကြော်မှုတော်ရှိသူရေးထားတာပါအဲ့တော့ကျွန်တော်အဲ့မှာအဲ့ဒါနဲ့ဆက်ဆက်မေးချင်တာကခုနကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ပြတယ်ခုနကကိုကြော်ပြောသလိုပဲမြန်မာနိုင်ငံမှာအခုလွှတ်တော်တက်တန်း2ရက်ရှိခဲ့တယ်အရင်ဦးသိန်းစိန်လက်ထက်မှာတော့ပြောမယ်ဆိုလို့ရှိရင်လွှတ်တော်တပါတီတွေကပဲထိန်းချုပ်ထားတာအစိုးရရောအော်တော့လွှတ်တော်ကဒါပေမဲ့လေလွှတ်တော်ထဲမှာရှိတဲ့သူရဥရှိမန်းနဲ့ဥထဒီသူရဥရှိမန်းနဲ့တစ်ဖက်မှာတမရဥသိန်းစိန်နဲ့ကြားထဲမှာဒီလွှတ်တော်အခြေအနေတွေကြောင့်တော်တော်တင်းတင်းမာမာဖြစ်ပြီးတော့ပါတီဒဲပါဂေးရိုက်သွားတဲ့အခြေအနေမျိုးကြုံနေတယ်အခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းပြောမယ်ဆိုရင်အစိုးရမှလည်းအများစုလွှတ်တော်မှလည်းအများစုအဲ့တော့ဖွဲ့စည်းပုံအရာကူကဘယ်လန့်လုပ်နိုင်ဖို့ခက်နေသလား
ဟုတ်ကဲ့ကျွန်တော်တို့ဒီပွဲပြီးပုံအခြေခံဥပဒေရတော့အဲ့လိုသွားသွားပြောသလိုချက်ကဘယ်လန့်လုပ်ဖို့ပြဿနာရှိနေတာတော့သိကြတယ်ဆိုတော့တကယ်နိုင်ငံမှာတော်တော်များများဖြစ်နေတဲ့ပြဿနာတွေအားလုံးကတော့ဒီကျွန်တော်ချင်းပွဲပြီးပုံအခြေခံဥပဒေရဲ့အားနည်းချက်တွေကြောက်ပါပဲအဲ့တော့ပုံမှာတော့ကျွန်တော်သဘောတူပါတယ
်ဖွဲ့စည်းပုံဘယ်အဖြစ်မပြောဘဲနဲ့တစ်ဖက်မှာလုံနိုင်တဲ့အခြေအနေတွေပေါ့ဥပမာဆိုရင်အစိုးရရဲ့ဗန္ဒာရေးအသုံးစရာကိစ္စတွေရှိမယ်နောက်ပြည်နယ်တွေမှာဆိုရှင်ပြည်နယ်အစိုးရလုံနေတာတွေရှိမယ်လွှတ်တော်ပြည်နယ်လွှတ်တော်တွေရဲ့တည်ကြားရှိတာပေါ့အဲ့တော့လွှတ်တော်တွေကရောတကယ်တမ်းသူလုံနိုင်တဲ့ဖွဲ့စည်းပုံပါအတိုင်းသူလုံနိုင်တဲ့ဘောင်အတိုင်းကိုတည်ချာချာတာဝန်ကြီးကြီးလုံနိုင်တဲ့လုံနေကြပါသလား
ဟုတ်ကဲ့ကျွန်တော်တို့ကဟိုဖွဲ့စည်းပုံအခြေခံဥပဒေပြီးတော့အပြည့်အစုံထိုးချနေလို့တော့မရဘူးပေါ့နော်နောက်တချို့ဟာတွေကြတော့လေဒီပြည်သူ့ခြေကဥပဒေအပြည့်တခြားဥပဒေတွေကြောင့်ဖြစ်နေတာတွေလည်းရှိသေးဗျာဆိုတော့ကိုသားညုံပြောတယ်လို့ပြောဟိုတင်းပေါ့ကျွန်တော်တို့ဒီတိုင်းတိုင်းနဲ့ပြည်နယ်လွတ်တော်တွေဆိုပြီးတော့ဟို decentralize လုပ်ဖို့ constitution မှာတော့ပေးထားတာပေါ့နော်ဒါပေမဲ့အဲ့ဒီမှာလည်း decentralize လုပ်လို့ရတဲ့အခွင့်အရေးတွေကိုမလုပ်ဘဲနဲ့ centralization လုပ်တာတွေပိုများနေတယ်ပိုချုပ်ကန်မှုတွေအများများနေတယ်ဆိုတာလည်းတွေ့နေရတယ်ဗျာ
ပင်နိုင်ဆွနေမဲ့ကိုအောင်လှိုင်ဝင်းဖိတ်ခေါ်ကြပါလေကိုအောင်လှိုင်ဝင်းကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်မင်္ဂလာတို့မဲဆန္ဒရဲ့ဒီမဲဆန္ဒနေရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ပါလေကိုအောင်လှိုင်ဝင်းကြားပါလားခင်ဗျကိုအောင်လှိုင်ဝင်းကိုယ်တိုင်ကလည်းပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးအနေနဲ့တကယ်တမ်းလွတ်တော်ကနေပြီးတော့လွတ်တော်ထဲမှာလွတ်တော်ပြည်ပြည်ပြင်းနဲ့အစိုးရကိုထိန်းချုပ်နိုင်တဲ့အခြေအနေရှိပါရဲ့လား
အဲလွတ်တော်ဒီအစိုးရကိုထိန်းချုပ်နိုင်မှုလုံးဝနေပါမရှိတဲ့အခြေအနေမျိုးကျွန်တော်တို့ကြုံနေရပါတယ်ဒီအစိုးရရဲ့လုပ်ငန်းဆောင်ရွက်တာတွေအကုန်လုံးကဒီလွတ်တော်ကနေပြီးတော့ကိုကြီးပန်ဖို့ပြီးတော့အစိုးရရဲ့လုပ်ငန်းတွေကိုပဲတစ်ဖက်သက်ပေါ့နော်အတီးပြုတ်ပေးနေရတဲ့အခြေအနေမျိုးရှိတယ်ပေါ့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကလုံနေတာဥမာဗျာဟိုတိတာထင်ရှားတဲ့ကိစ္စတခုဟိုကိစ္စကိုပြောမယ်ဆိုတော့မဲခွဲတယ်ပေါ့မဲခွဲတယ်ဆိုလို့ရှိရင်အဲဒီပါတီရဲ့ညွှန်ကြားချက်နဲ့လာတယ်တီယာပဲဟာကိုမဲပေးရမယ်ပဲအပိုက်တွေမှာပဲဟာကိုကန့်ကွက်မဲပေးရမယ်ပဲဟာတွေကိုထောက်ခံရမယ်ပေါ့အဲ့ဒါကျွန်တော်တို့ကလည်း မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကူစားပြီးတော့ရွေးခံတယ်ဆိုတော့ကိုယ်စားလှယ်ဖြစ်တဲ့အတွက်ဒါနိုင်ငံရေးရလုပ်ပြရမယ်လို့မြင်တဲ့အတွက်ကျွန်တော်တို့ကိုယ်တိုင်လည်းမဲပေးပါတယ်ကျွန်တော်တို့ပါတီခိုင်းတဲ့အတိုင်းပဲကျွန်တော်မဲပေးပါတယ်ပါတီကကြံကြတဲ့အတိုင်းပဲနိုင်ွားပါတယ်ဒီမဲခွဲတာတို့ပြီးတော့မိကွန်းနေအစိုးရနဲ့ပတ်သက်လို့ရှိရင်လည်းအဲ့လိုပါတီစီစီရေးကိုအရင်ဖျက်ရတယ်ပေါ့ပါတီစီစီရေးဆိုတာလည်းအဲ့ဒီပါတီဆိုတာကအဲ့ဆိုအစိုးရချုပ်ကန်ထားတာဆိုအဲ့အစိုးရနဲ့ဒီပါတီနဲ့နှစ်ခုပေါင်းပြီးတော့ဒီလွှတ်တော်ကိုယ်စားလှယ်တွေကိုလည်းလုပ်ပိုင်ခွင့်နေအဲ့လောက်တာတွေအကုန်လုံးစီစစ်ကန့်တယ်ဆိုတော့မိခွန်းတွေရောအဆူရောဟုတ်ကဲ့အားလုံးပဲကျွန်တော်တို့ကဒီအစိုးရရဲ့သဘောတူညီချက်နဲ့တွားနေတဲ့သဘောဆိုတော့ဆွမ်းနာပြောသလိုဟိုချက်ကန်ဘဲလန့်ဆိုတာခဏထအောင်လောလောဆယ်ပြောဖို့တောင်းမှဒီအစိုးရကွန်ပျူတာရမှာပြောနေရတဲ့သဘောမျိုးပါပဲအခုကြွတော့
လွတ်တော်ကူစလေအနေနဲ့ကိုပါတီဘက်ကညွှန်ကြားချက်ကိုလက်မခံဘူးကိုအမြင်တိုင်းတင်ပြတဲ့လူတွေရောရှိပါလားဒီလိုရှိတဲ့လူတွေနဲ့ပတ်သက်လို့ပါတီကဘာများတုံ့ပြန်ပါလဲ
အဲရှိပါတယ်ရှိပါတယ်ဆိုကျွန်တော်တို့လည်းတစ်ခါတည်းကတော့ပြောတာပေါ့နော်ပြောရဆိုတာကဒီမိခွန်းကတော့တမျိုးအဲလွတ်တော်တဲ့ရောက်သွားတဲ့အခါကျတော့ဆွေးနွေးရင်းနဲ့ဒီဝန်ကြီးဌာနဘက်ကနေပြီးတော့ဒီဟာစောင်းသွားတယ်ဗောနော်ဒီဘက်ကဖြေတဲ့ဟာကိုပုံအတဲ့အတိုင်းမဖြေဘဲနဲ့တစ်ဖက်ကိုစောင်းသွားပြီးတော့တခုခုအဲချူရင်းချက်အားနေချက်ရှိရင်ကျွန်တော်တို့ကမညာမထားကျွန်တော်တို့ကိုယ်တိုင်နဲ့ဝေးပါထောက်ပြပါသူကလူနေစုပါလူနေစုဆိုတာတော်တော်လေးနဲပါတယ်အဲ့ဒီဟာကိုကျူတော့ဟိုတမထောက်ပြတယ်ပြောတယ်ကျွန်တော်တို့ကဥပမာဆိုရင်ဘတ်ဂျက်ကိစ္စလို့ဟာတွေအဲနောက်တခြားကိစ္စတွေဟာတွေမှာလွတ်တော်ဘက်ကပြောရင်းနဲ့အဲဆိုရမှုတိုင်းပဲသွားကြတာများပါတယ်အဲ့တော့လွတ်တော်ကလုံးဝဒီတိုင်းဘာမှဆိုရကိုချက်ကံပြန်မလုပ်ဘူးလားလို့မေးနေတော့ဘာချက်ကိစ္စမှာတော့တချို့ဟာလေးတွေမှာအသေးလေးတွေပေါ့အကြီးကြီးတွေတော့မအောင်မြင်ဘူးစီမံကိန်းအကြီးကြီးတွေမှာကျွန်တော်တို့ကန့်တော့ခုမရှိဘူးဒီအဲလွတ်တော်ရဲ့ဒီအဆိုရရဲ့တင်ပြလာတဲ့ဘာချက်တွေဆိုတော့အသေးလေးတွေအသေးလေးဆိုတာဗျာဟိုဒီလွတ်တော်ကြီးတစ်ခုလုံးဘာချက်ကြီးတစ်ခုလုံးပေါင်းမှာရာခိုင်နှုန်းနည်းနည်းလေးပေါ့နော်နှစ်ရာခိုင်နှုန်းသုံးရာခိုင်နှုန်းအဲ့လောက်နည်းနည်းလေးကိုကျွန်တော်တို့ကတချို့ဟာလေးဒါလေးဆိုမလို့ဖြတ်ပေးပါဒါမျိုးတွေဆိုတော့တောင်းဆိုလို့ရပါတယ်အဲ့လောက်လေးပဲရပါတယ်တိတ်ကြီးတော့ဟိုမူဝါဒကြီးတစ်ခုလုံးပြင်အောင်တတိုင်းပြီးလုံးပြင်အောင်အဲ့လိုမျိုးဥပဒေတွေဖြူတာတို့ဥပဒေတွေကိုတွတ်တော်ကိုယ်စက်တယောက်ကစပြီးတင်ပြတာလို့ဆိုတာကျွန်တော်တို့ရှိမှာကျွန်တော်တို့အထူးသဖြင့်တော့ကျွန်တော်တို့ပါတီမှာမရှိပါဘူ
းပြောသလိုကောင်းလင်းဝင်းပြောသလိုဒီလွှတ်တော်ထဲမှာအဆူပြုတ်မယ်မိကိုမေးစရာရှိမှဆိုရင်ပါတီရဲ့ဘုတ်ဖွဲ့ကိုဖျားတယ်ပါတီဘုတ်ဖွဲ့ကလည်းခြားပေးလိုက်တယ်အဲ့ဒီအချိန်မှာမိကိုမေးတဲ့အဆူပြုတ်တဲ့အခါမှာအစိုးရဘက်ကတုံ့ပြန်တဲ့အခါမှာကြည်နဲ့တုံ့ပြန်နိုင်တဲ့အဖြေရောရခဲ့ပါလား
မရတာများပါတယ်ဘာကြောင့်လဲဆိုတော့ဒီအစိုးရဘက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်များရတယ်ဒီလွှတ်တော်ကိုယ်စားလှယ်တွေရဲ့မိကွန်တွေကိုကျွန်တော်တို့ကဒီမိကွန်မေးတဲ့အခါမှာဒီအမေရိကန်လွှတ်တော်တို့တခြားလွှတ်တော်တွေလိုတော့တာရိုက်ဟိုအပြင်မှာအင်တာဗျူးဖြေသလိုမေးလို့ရတာမှမဟုတ်တာကျွန်တော်တို့ကမေးခွန်းကိုတဆင့်တော်ဥက္ကဋ္ဌနဲ့တဆင့်ဆိုတဲ့ပုံစံနဲ့မေးရတယ်မေးခွန်းစတင်ကြရဒီမေးခွန်းဒီဟလာဒီရှုပ်ခတ်နိုင်တဲ့အစိုးရဘက်ကရှုပ်ခတ်နိုင်တဲ့ဆိုပါတီကစပြီးတော့ဒီမေးခွန်းကိုပယ်ပါတယ်အဲနောက်တစ်ခါအဲ့လိုပယ်မပယ်လို့တော်ဥက္ကဋ္ဌကြီးရောက်သွားတယ်ပဲထားတစ်ခါတည်းကျတော့တော်တချို့ကိုယ်စားလှယ်တွေကပါတီစီစီရေးကိုမဖြတ်ဘဲနဲ့ဒီအစိုးအထူးသဖြင့်ပေါ့အစိုးလိုဟာမျိုးကိုတော်ဥက္ကဋ္ဌကြီးရောက်တယ်တော်ဥက္ကဋ္ဌကလည်းကျွန်တော်တို့ဟုတ်ပါတယ်ရွေးချယ်ရတဲ့ဥက္ကဋ္ဌလိုဟုတ်အဲ့တော့ဥက္ကဋ္ဌဟာလည်းပဲတယ်အဲ့ဒါလည်းဒါလည်းမဖြစ်သင့်ဘူးဆိုတော့ပယ်ပြိုက်တာရှိတယ်တခါတည်းကျကိုယ့်ကိုပြန်ပြီးလက်မှတ်ထိုးရတဲ့ခါတည်းအောင်ရှိသေးတယ်ကို့မိကွန်းတို့ကို့ဆိုလို့ပြန်လည်းရုပ်သိမ်းပါတယ်ဆိုပြီးတော့ကို့ကိုခေါ်ထိုးခိုင်းနိုင်တယ်ရှိတယ်ပေါ့နော်အဲ့တော့ဖြေနဲ့အောင်ဖြေလားဆိုတော့သူဝန်ကြီးဌာနဖြေစရာမှမလိုတော့ဒီမိကွန်းဝန်ကြီးတန်းကြီးလေးတခုမိတာတခုဖြေနေတာတခုဖြေပြေွားပြင်းနေအဲပြီးရင်သူအချိန်ရှိရင်သူပြန်ထိုင်သွားတာပဲကျွန်တော်တို့ဘာမှထပ်ပြီးတော့မေးလို့နောက်ဆက်တော့မိကွန်းဆိုတာလေးတော့အဲတခါတည်းကိုပြရောအနောက်ဆက်တဲ့မိကုံးဆိုတာကလည်းကိုစလေကရုပ်ပြပြင်ဆင်ခြင်းနဲ့မရတော့ဘူးကောနော်အဲ့လိုအခြေအနေမျိုးမှာမေးလိုက်တယ်အဲ့ဒါလည်းဥက္ကဋ္ဌတခါခွန်ပြိုမှာအဲရောက်တဲ့မိကုံးကပတ်သက်ပါလို့ခွန်ပြိုမှာနောက်ဒီဝန်ကြီးဌာနဖြစ်ရဆိုဆိုလိုတဲ့ဘောတော့ဝန်ကြီးဌာနကကျွန်တော်တို့ကြောက်ရမလို့ရှင်းပြရလို့ရှင
်နောက်တစ်ချက်ကကွန်လိုင်းဝင်းအခုလိုမျိုး critical ပေါ့နော်ဒီပါတီနဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုဝေဖန်တဲ့လွှတ်တော်မှတ်ဒီအတော်နည်းပါတယ်ကျွန်တော်သတိထားမိလို့အထူးဖြစ်အာဏာပါတီဝင်ဝိုင်းနေရပါဘောနော်အဲ့တော့ဒီလိုလူတွေထွက်လာတယ်ဒီလိုပြောလိုက်ရင်ရောပါတီကအရေးယူမှုပါတီရဲ့တုံ့ပြန်မှုဘယ်လိုများရှိပါလဲခင်ဗျာ
ဒီအရေးယူတယ်ဆိုတဲ့အပိုင်းမှာတော့ဒီလိုအားလုံးနဲ့တည်ပြီးတာဖြစ်တယ်ညီမနဲ့အရင်ကမှဗာရင်ကလေးရတဲ့အစီအလာရဒီဟာပြောလို့ရေးယူတယ်ဆိုတော့ဘယ်သူကပြောမှာတော့မြတ်တခြားကိစ္စတစ်ခုနဲ့ဟိုညှိစွန်းတယ်ပေါ့ဗာကိစ္စတစ်ခုခုပေါ့မြတ်ပြဿနာအခင်ဗျဟိုတိတိလေးကိုကြီးချဲ့ပြီးတော့ရေးယူတာမျိုးရှိနိုင်တာပေါ့ကို့မုန်းနေတယ်ဆိုလို့ရှိရင်ဒါကိုတိနာတဲ့ကိစ္စမဟုတ်ဘူးလွတ်တော်မှာဆွေးနွေးတဲ့ကိစ္စကိုရေးယူပါဒီလိုတော့အဲ့လိုမျိုးဟိုနိုင်ငံတကာမှာလို့အဲ့လိုရေးယူတာမျိုးမဟုတ်တာဥပမာကျွန်တော်ပြောချင်တဲ့သဘောကဒီလွတ်တော်မှာဆွေးနွေးတဲ့ကိစ္စကြောင့်ရေးယူပါတယ်ဆိုတဲ့ပုံစံမျိုးကတော့အတော်တော်လေးနေပါတယ်တမှုနှမှုတော့ပဲရှိမယ်။ဥပမာကျွန်တော်ဆိုရင်တော့တိုင်းရဲ့အရေးခံဘူးတာရှိတယ်ပေါ့။အဲ့ဒါလွတ်တော်ဒီတိုင်းသားတွေနဲ့ပတ်သက်ပြီးတော့အဲနေဆက်ဒေသတွေမှာပြန်တဲ့တရားစီမံတုံးဆွဲတာဒီနဲ့မမျှတာဘူးဆိုတဲ့ဟာကိုထောက်ပြတဲ့အခါမှာဟိုလွတ်တော်ကော်မတီကနေအထောက်ခံရတယ်ပေါ့။ဒါမဲ့အဲ့ဒါလည်းကျွန်တော်အဲ့ဒါကြောင့်လို့ထုတ်လိုက်ပါပဲဆိုပြီးတော့လေ အကြောင်းကြားလာမျိုးမရှိဘူးကွာနော်တို့တော့လူသားထုတ်လိုက်တာပေါ့
ဟုတ်ကဲ့ခင်ဗျာကိုအောင်လှိုင်ဝင်းနဲ့ကိုကြီးကျော်လီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာတော်ရှင်ချို့လီလိုင်းပေါ်ရောက်နေလို့သူတို့ကျွန်တော်မေးမြန်းခွင့်ပေးလိုက်ပါမယ်အရင်ဆုံးကုတန်းမောင်ကုတန်းမောင်ဆွေးနွေးမေးမြန်းလို့ရပါတယ
်လို့တော်ကဟိုဆိုတော့မထိန်ချုံနိုင်လားဆိုလို့တော်လည်းဒီ NLD ကဘာပဲပြောပြောသူကတော့စစ်တပ်ကိုလည်းအားနာတယ်တန်းခိုင်လည်းအားနာတယ်ဟုတ်ကဲ့တတတာမလို့ရတာပေါ့လေကျွန်တော်အိန္ဒိယနိုင်ငံကကျွန်တော်ဗမာပြည်ကလွတ်လပ်ရနောက်ကျပါတယ်ဒါပေမဲ့သူတို့စစ်တပ်ကတယောက်ပြီးတယောက်စစ်ဦးချုပ်တွေပြောင်းသွားနိုင်ငံရေးတမဝင်မလျှော့ဘူးအခုကစစ်ဦးစိတ်တော့ပြောင်းရင်တန်းခါရည်တဲ့ဝင်တန်းခါရည်လူကြီးဝင်ရွေးတယ်ကျွန်တော်စင်ကာပူကိုကြည့်ရလားစင်ကာပူကဘလောက်ပြတ်သားတော့ဒီအောက်စားအောင်လားကိုပဲအတူခိုးလိုက်ပါမြန်မာနိုင်ငံကတော့သူပြတယ်ဆိုတော့ဒီအားကစားမှာပဲကြည့်တိုင်းအတိုင်းသားနေမြေဒီမှာအာသာထူးထွန်တဲ့လူတွေမထည့်ဘူးဘာသာကြားတွေမထည့်ဘူးဒါပဲကြည့်ပါကူဒီလောက်ပါပဲကူဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျေးဇူးပါနောက်ထပ် Threshold 2ပေးစာတော့ကျွန်တော်အခုပဲဖတ်ပြပါမယ် Threshold 2သူ့နာမည်ကတော့မဖော်ပြပါဘူးသူရေးတာကတော့အစိုးရခေါင်းဆောင်ဘိုင်းမှာနာမည်အရှင်ဝါရှိတဲ့ခေါင်းဆောင်ဖြစ်နေတော့အောက်ပိုင်းကဝန်ထမ်းမှာဝန်ကြီးချုပ်တွေအထက်ကိုလွှတ်တော်မှကုသလေတွေအပါအဝင်အားလုံးရဲ့စိတ်ထဲမှာခေါင်းဆောင်ရဲ့အရှင်ဝါဖီးယားတွေကသူ့ရဲ့ရည်ချင်းတွေအတွေးခေါ်ယုံကြည်မှုတွေပေါ်မှာအလူလူဖုံးအုပ်ပြီးတော့တိမ်မြုပ်ပျောက်ကွယ်နေပါလေတဲ့ခေါင်းဆောင်ရဲ့သဘောတိုင်းသာလုတ်ကင်တက်ပြီးတော့ရရာတိုင်းမှာအထက်ရဲ့သဘောကသာစောင့်နေရတဲ့အတွက်အချိန်တွေနောက်ကျပြီးတော့ခွင့်ယူတွေဆုံးရှုံးရပါလေခေါင်းဆောင်ကလည်းလက်ောက်ကလူတွေကိုယုံကြည်မှုဖြင့်လုတ်ပိုင်ခွင့်ပေးသင့်ပါလေတဲ့အခုကအဲ့လိုမဟုတ်ပဲနဲ့ခေါင်းဆောင်ဘက်ကလုတ်ပိုင်ခွင့်နဲ့အာဏာတွေကိုအားလုံးချုပ်ကင်ထားတာကိုယ်တိုင်ကလည်းမလုံနိုင်တော့အဖက်ဖက်ကနှောင့်နှေးကြမ်းကြမှုတွေဖြစ်ပြီးတော့မဖြစ်သင့်တဲ့အခြေအနေရောက်နေရပါလေတဲ့ဒါသရရှင်တူရဲ့အမြင်ဖြစ်ပါလေခင်ဗျာအဲ့တော့ကျွန်တော်အခုပင်နယ်ဆွေးနွေးပဲ့သူတွေကိုပြန်ပြီးအလှည့်ပေးကြပါလေကိုကြီးကျော်ရဲ့အမြင်ခုနသရရှင်တွေရဲ့ဆွေးနွေးထားတဲ့အချက်ပေါ်မှာတုံ့ပြန်ချက်ကိုကြီးကျော်ပြန်ပြီးဆွေးနွေးပေးပါအောင
်ကျွန်တော်အခုလက်ရှိ NLD အစိုးရနဲ့ NLD လွတ်တော်ကအဲ့ဒီအတွေ့အကြုံပေါ်မှာတော်တော်လေးသူတို့ကိုစိုးရိမ်တိတ်လန့်ပြီးတော့သူကအဲ့ဒီခေါင်းဆောင်ပိုင်းကထိချုပ်တာတွေများလာတယ်များနေတယ်လို့တော့တင်တယ်ပေါ့နော်ဒီချက်နှစ်ချက်ကတော့သွားသွားပြောသလိုပဲဟိုလက်ရှိ NLD ခေါင်းဆောင်ပေါ့နော်ကောင်းကောင်းရဲ့အရှိန်ဟွာကအရင်ကြီးတယ်အဲ့ဒီအရင်ကြီးတဲ့အပေါ်မှာလည်းဒီအောက်ကြီးကလူတွေကကိုယ်အထွန်းစားနဲ့ကိုယ်လွတ်လွတ်လပ်လပ်ထိုးပေါက်ပြီးလုပ်ဖို့အဲ့ဒီအရှိန်ဟွာကြောင့်လည်းပါလိမ့်မယ်နောက်ကောင်းကောင်းကိုယ်တိုင်ကလည်းအဲ့ဒီလိုလွတ်လပ်ခွင့်မပေးဘဲထိန်းချုပ်တာမျိုးတွေကဒီလည်းရှိနိုင်တယ်ပေါ့နော်နောက်တစ်ခါတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေမှာကြတော့လေကျွန်တော်တို့တွေ့ရတဲ့လောက်ကတော့ဆိုကြပါစို့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရှိတယ်ပေါ့နော်တစ်ချိန်တည်းမှာပဲတော်တော်ဥက္ကဋ္ဌတွေရှိရောဟောပါတီပြင်းအနေဒါကြကြည့်မယ်ဆိုရင်အဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေနဲ့တော်တော်ဥက္ကဋ္ဌတွေဈာထဲမှာပါတီတွင်းမှာရှိတဲ့ rank ပေါ့ယာရုတဝေတွေကနည်းနည်းဟိုကွာခတ်ချက်ညာနေတာလည်းတွေ့ရတယ်ပေါ့အဲ့ဒါလေးတွေကြောင့်လည်းသတော်ပြောသလိုလွတ်တော်ကနေပြီးတော့အစိုးရကိုတင်ထုတ်တဲ့နေရာတွေမှာ second balance လုပ်တဲ့နေရာတွေကအားနည်းနေတယ်လို့ကျွန်တော်ကတော့မြင်နေကြဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အဲ့ပြည်နယ်နဲ့တိုင်းအဆင့်လွှတ်တော်တွေကိုဦးစားပေးပြီးတော့ကိုကြီးကျော်ကထပ်မေးချင်ပါတယ်ခုနကိုကြီးကျော်လည်းပြောသွားတယ်ပြောမယ်ဆိုရင်ဒီခေါင်းဆောင်ပိုင်းဆိုတာအဆင့်အရှင်ဝါရမလှန်နိုင်တာတော့အဓိကဒေါအောင်ဆန်းစုကြည်ပေါ့ဒေါအောင်ဆန်းစုကြည်ကတော့ပြောင်းစုစင်ပေါ့ဒါပေမဲ့ပြည်နယ်အဆင့်နေမှာပြောမယ်ဆိုရှင်ဥမာဆိုကရားပြည်နယ်လွှတ်တော်ဆိုရင်ကျွန်တော်တို့သိရတာတွေ့လိုက်ရတာကရားပြည်နယ်လွှတ်တော်ထဲမှာဒီကရားပြည်နယ်ကဗိုလ်ချုပ်ကျေးဦးနဲ့ပတ်သက်ပြီးတော့ကန့်ကွက်တာတွေရှိပါတယ်အစိုးရပိုင်းနဲ့လွှတ်တော်ကြားမှာတင်းမာမှုတွေတစုံတရာတွေ့မှာမွန်ပြည်နယ်မှာလည်းအဲ့လိုမျိုးဖြစ်ခဲ့ပါတယ်ခင်ဗျာအဲ့တော့အဲ့ဒီအခြေအနေတွေကတော့တကယ်တမ်းမှန်ကန်ကန်ပဲဖြစ်တာလားအာရချင်းနဲ့ဖွဲ့ကောင်းလားအဲ့ပုံမှာဘယ်လိုများသုံးသပ်ချက်မှာလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒီမှာဆိုသွားပြောသလိုဒါကျွန်တော်ဒါကိုနာမည်ပြောရမယ်ဆိုရင်တော့အဲ့ဒီဖြစ်တဲ့မှာဖြစ်တဲ့ကိစ္စတွေလည်းကျွန်တော်တို့တွေ့လို့ကြားရတာပေါ့နော်အဲ့လိုပဲကြားပြီးတယ်မှာလည်းတွေ့ကြည့်ခြင်းကြားပြင်ရတာတွေရှိတာပေါ့အဲ့ဒီပေါ်ဒီမှာတော့ကျွန်တော်ဟိုလွတ်တော်ကိုယ်စားလှယ်တွေနဲ့လွတ်တော်ဥက္ကဋ္ဌအပါဝင်ပေါ့နော်လွတ်တော်ကိုယ်စားလှယ်တွေတာဝန်ရှိတဲ့သူတွေကိုကြီးကျူးရပြသူတို့တကယ်ဟိုချက်ကန်ဘဲလန်လုပ်ဖို့တကယ်ကျူးကားကြတယ်လို့လည်းမြင်နေပေါ့နော်အဲတချို့နေရာတွေပါမျိုးဆိုတော့အားလဲချက်တွေရှိတာပြောပြရတယ်ဥပမာပဲခူးတိုင်းပေါ့ဗျာဥပမာဟိုကြီးကျူးသူတရားရေးဝန်ထမ်းတွေကတက်တက်ပြီးပြောတာဆိုတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒီပြောတဲ့ဆိုတဲ့ပေါ်တွေပေါ့ပါကျွန်တော်တင်နေတာပဲခူးတိုင်းတွတ်တော်ကတော့ဒီကိုကြီးချုပ်ပြောတာသူလာတဲ့ပတ်သက်ပြီးတော့တခုခုချက်ကပဲလာလုပ်ဖို့လိုပန်လို့ထင်တာပေါ့တစ်ဖက်မှာကျတော့စောစောပြောလို့လေဝင်းကြီးချုပ်အစင်ကြီးကဒါသောအစင်ပါတီကဘလို့ဒီကြီးအစင်လိုမျိုးတွေဖြစ်တာမျိုးတွေ့ရပြီးတော့တော်တော်ဥက္ကဋ္ဌတွေကျတော့ပါတီဝင်တန်းအောင်အင်မတန်နိုင်နာမျိုးပေါ့တော့ဟိုတက်တဲတာမျိုးတွေတွေ့နေရတာလေးတွေကလည်းဟိုမကောင်းလို့တော်တော်ထင်တယ်ကြ
ကောင်းလှန်ဝင်းကိုပြန်မေးကြပါလေဗျာပြန်ဖိတ်ခေါ်ကြပါလေကောင်းလှန်ဝင်းကခုနက ပါတီရဲ့မူကိစ္စတွေပြောထားတော့ပါတီရဲ့မူနဲ့ကိုယ်နိုင်ငံရေးဆိုတာရှိပါတယ်။ဥပမာဆိုရင်ပါတီရဲ့မူတိုင်းလွတ်တော်မတည်တော်များဒီမှာလည်းလိုက်နာရတာရှိပါတယ်။တစ်ဖက်မှာကိုယ့်ရဲ့နိုင်ငံရေးဆိုတာလည်းရှိတယ်။အဲ့တော့ကိုအောင်လှိုင်ဝင်းရဲ့နိုင်ငံရေးယူဆနိုင်ငံရေးအကြစဉ်းစားချက်ဥပမာဆိုရင်လွတ်တော်ထဲမှာပဲစဉ်းစားချက်ဒီလိုမျိုးဟာတွေကိုပါတီကိုရောပြန်ပြီးတော့တင်ပြလို့ရပါလားဆွေးနွေးလို့ရပါလား
။အဲပါတီထဲမှာတော့ဒါကျွန်တော်တို့အခုတရှိဖြတ်တန်းခဲ့တဲ့အတွေ့အကြုံရတော့လူကြီးတွေကကျွန်တော်တို့ဟိုကလေးတွေခေါ်ပြီးတော့ဟိုဩဝါဒပေးတဲ့ပုံစံမျိုးပေါ့နော်။ချောင်းမှာဩဝါဒပေးတဲ့ပုံစံမျိုးတော့ပဲပြောတယ်။တခါတည်းကတော့သူတို့ပြန်ပြီးတော့တင်ကြကုန်ပြီ။အစီအွေသူတို့ဟိုအများဆုံးကြီးအစီအွေပေါ့ပြည်အောင်စုအဆင့်မှာမလောက်တာတော့တော်တော်လေးကြာသွားပြီနော်။ကြာသွားတဲ့အခါကျတော့ကျွန်တော်ကတော့ပုံမှန်လေးလုပ်ဖြစ်တယ်ပေါ့။အဲပြန်တင်ပြတဲ့အခါကျတော့လေတင်ပြရဆိုတာလေဆန္ဒကျွန်တော်တို့ကလည်းအဓိကကျွန်တော်တို့ဟိုစာဝင်နေပြင်ပြနေတာမှမဟုတ်တာနိုင်ငံတော်ရဲ့ဘူဝါရကိစ္စတွေပြင်ပြတယ်ပေါ့တရားကြတော့တထိုင်ထဲနဲ့ပြီးတဲ့ကိစ္စလည်းမဟုတ်ဘူးအဲ့ဒါမလွတ်တော်ဆိုတာလည်းဖွဲ့ထားတယ်ပေါ့အဲ့ဒီကနေကျွန်တော်တို့ကတစ်ဆင့်တင်ပြရတယ်ပေါ့နိုင်ငံရေးအယူအဆတွေအဲ့ဒါဒါပေမဲ့ဆိုရပိုင်းကအကောင့်တွေပေါ်တဲ့အပိုင်းမှာဆက်နေကျွန်တော်ပြောလို့လေဥပဒေအရစတပိုက်ချင်းကဘယ်ပုံမှန်ဘယ်ဟာကိုကန့်ကွက်ပြီးတော့ဘယ်ဟာကိုထောက်ခံဆိုတော့ကျွန်တော်တို့ကဘာကိုသွားပြီးတော့တင်ပြတော့မှာလဲကျွန်တော်တို့ကသွားတင်ပြတယ်မထူးတော့တချို့ကလည်းမပြောတော့ဘူးအဲကိုယ်စနေအများစုကလည်းမပြောတော့ဘူးပေါ့နော်ပြောတယ်ဘာမှမအကျိုးမှမရှိတာဒီပါတီဘက်ကနေပြီး insertion နဲ့လာတဲ့ဟာပေါ့အထူးသဖြင့်တော့ insertion အသေးစိတ်မလာရင်တော့မှဥရိကြံကော်မတီပေါ့ဥရိကြံကော်မတီရဲ့သဘောထားအတိုင်းနဲ့
ပါတီဘက်ကခေါင်းဆောင်ပိုင်းချုပ်ကပြောနေတာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူတို့မဲဆွဲတဲ့အခါမှာပါတီကိုကြည့်ပြီးတော့မဲပေးကြပါလူကိုကြည့်ပြီးမဲပေးပါနဲ့ဆိုပြီးတော့ရွေးချယ်မဲပေးခဲ့တဲ့တကြောင်မလို့ဒါပေမဲ့ခုနကောင်လှိုင်ဝင်းတို့ပြောမှဆိုတကယ်တမ်းဆိုရင်တော့လူတို့ကိုယ်စားလှယ်ပါလူတို့ကနေကိုယ်တိုင်ရွေးထားတော့အဲ့တော့သူတို့ပြောတာကပါတီကိုပို့ပြီးတော့ဦးစားပေးတဲ့သဘောမျိုးဖြစ်နေတယ်အဓိကခေါင်းဆောင်ပိုင်းပေါ့နော်အဲ့တော့ဒါနဲ့ပတ်သက်လို့ကောင်လွန်ဝင်ဘယ်လိုများမှတ်ချက်ပေးကြပါလဲခင်ဗျာနောက်ဆုံးကျွန်တော်တို့စက္ကန့်30လောက်တော့ချိန်ရပါတယ
်ဟုတ်ဒါမှတ်ပါတယ်ကျွန်တော်တို့မြို့သားတွေဘုံစီဖွဲ့ချုပ်ကိုပူစားပြီးတော့အမေတော်နတ်စုယုံကြည်လို့အကုန်လုံးမဲပေးခဲ့တာလက်ရှိတဲ့နိုင်ငံရေးအခြေအနေကကိုယ့်စွမ်းစားနဲ့ကိုယ်နိုင်မဲ့လွတ်တော်ကိုယ်စားဆိုတော့လက်ချိုးကြီးလို့ရမယ်လို့ကျွန်တော်ထင်တယ်မြန်မာပြည်မှာပါတီနဲ့ပဲတွားအောင်မှာလာမယ့်2020ယူတော့ပဲပါတီမှာဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရေးအရာကျွန်တော်ကိုယ်စားအဖြစ်မဲ့နိုင်ငံရေးလုပ်ခွင့်မရှိပါဘူးကျွန်တော်တို့မှာဒါပါတီရဲ့မူကိုပဲပံ့ပိုးပေးတဲ့အစ်မပါပဲရှိတယ်။ဒါကြောင့်မလို့လာမယ့်ဒီကောက်ပွဲမှာအဖြစ်ပြီးနောက်မြန်မာပြည်ရဲ့လက်ရှိအခြေအနေကတော့ဟိုတူတူတောက်တဲ့စတိဘုတ်ကလာကိုယ်စားလေတွေတော့အခွင့်အရေးမရှိတလောက်တော်တော်လေးနည်းပါတယ်ပါတီနဲ့ပါတီဘက်ကောင်မရှိဘဲနဲ့တွားတဲ့ကိုယ်စားလေတွေကတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တဲ့လီလိုက်အစီအစဉ်အချိန်ဆီသွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥအောင်လှိုင်ဝင်းဦးရေးကျော်နဲ့တို့ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်လာခွင့်ပေးပါ
တရားရည်လိုက်အစီအစဉ်ကိုကိုသားညိုဦးကတင်ဆက်ခဲ့တာပါရှင်ဒီအစီအစဉ်ကိုထုတ်လုပ်သူကမဆူမွန်ဖြစ်ပါတယ်ကျမတို့အခုတရားရည်လိုက်အစီအစဉ်ကိုစနေနေ့ညမှာလဲတင်ဆက်ပေးနေပါတယ်မြန်မာပြည်သူတွေရဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုထင်ဟပ်စေဖို့အတွက်ကျမတို့အခုလိုတရားရည်လိုက်အစီအစဉ်တွေကိုတင်ဆက်နေတာပါရှင်ဗုဒ္ဓဘုရားနေနဲ့ခင် BOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတင်ဆက်နေပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ Syria အရှေ့မြောက်ပိုင်းဒေသမှာ Turkey ရဲ့ကျူးကျော်မှုတွေရပ်ဆိုင်းရတဲ့အတွက် Turkey သမ္မတကိုဖိအားပေးဖို့ဒုသမ္မတ Mike Pence ဦးဆောင်တဲ့အဆင့်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာ Turkey သွားဖို့လုပ်နေပြီလို့သမ္မတ Donald Trump ကအင်္ဂါနေ့မှာပြောပါတယ်။ဒုသမ္မတ Mike Pence နဲ့အတူနိုင်ငံခြားရေးဝန်ကြီး Mike Pompeo လည်းလိုက်ပါသွားမှာဖြစ်ပြီးသူတို့ဟာဗုဒ္ဓဘူးနေမှာထွက်ခွာမှာဖြစ်ကြောင်းသမ္မတကပြောပါတယ်။ Turkey ဘက်ကအပြစ်ခတ်ရက်ဆဲဖို့အတွက် American ဘက်ကတောင်းဆိုမှာဖြစ်တယ်လို့လက်ရှိမှာအပြင်းထန်ဆုံးအရေးယူမှုတွေချမှတ်ထားကြောင်းလည်းပြောပါတယ်။အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဟာချက်တပြေးနေမှာ Turkey သမ္မတ Recep Tayyip Erdogan နဲ့တွေ့ဆုံမှာဖြစ်ပါတယ်။ရိုဟင်ဂျာတွေဌာနေပြန်ပို့နိုင်ရတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရပြုစုထားတဲ့လူ9000ပါနောက်ထပ်ဆင်းရဲအသက်တစ်ခုကိုမြန်မာအာမနာပိုင်းတွေစီစစ်ဖို့အတွက်ပေးအပ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Mumang ကအင်္ဂါနေ့မှာပြောပါတယ်။အင်္ဂါနေ့အစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့တောင်အာရှဆိုင်ရာညွှန်ကြားမှုချုပ် M. Delwar Hossain ကဒီဆင်းကိုမြန်မာသံမတ်ကြီးဦးလွန်ဦးကိုလွှဲပြောင်းပေးအပ်တာဖြစ်ပါတယ်။အာဆီယံလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်မြန်မာ၊စင်ကာပူ၊မလေးရှားနဲ့ထိုင်းနိုင်ငံတို့ကကိုယ်စားလှယ်တွေကဒေသရင်းနယ်စပ်ဖြတ်ကျော်ဖြစ်ပွားနေတဲ့မိဂုံးလွှမ်းမှုလွှမ်းခြုံမှုပြဿနာကိုဖြေရှင်းဖို့နဲ့အနာဂတ်မှာထပ်မံမဖြစ်ပွားအောင်အဖွဲ့ဝင်နိုင်ငံတွေကြားပိုးပြီးခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့အတွက်တောင်းဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အကြိမ်30မြောက်ရှစ်တောင်အာရှ
အားကစားပြိုင်ပွဲအမျိုးသားဘောလုံးပွဲတွေအတွက်အင်ကာနီကမနီလာမြို့တော်မှာအုပ်စုအသီးသီးခွဲရမှာမြန်မာအသင်းဟာအင်ရှန်ဖိလစ်ပိုင်အသင်းနဲ့အတူအုပ်စု A မှာကြပါတယ်ဒီအုပ်စုမှာပါတဲ့တခြားအသင်းတွေကတော့မလေးရှားကမ်ဘောဒီးယားနဲ့တီမော်လက်စတီအသင်းတွေဖြစ်ပါတယ်
ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကလေးမနဲ့အစီအစဉ်ထုတ်လုပ်ရေးမူကတော့မတ်သိန်ကီထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ကေဗင်ဖောင်လာပါရှင်။ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.